to the Voice of America in Burmese.
မင်္ဂလာပါရှင်2018ခုနှစ်ဧပြီလ20ရက်တောက်ကြနေညပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ2532.51 အပြင်ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1509နဲ့တူ VOA Facebook စာမျက်နှာ VOA Burmese News ကနေလည်းနားဆင်နိုင်ပါလိမ့်ရှင်။ဒီမှာခွန်ညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်အောင်ပါဒီညပဲသတင်းတွေကိုနားလောင်နေတူကြီးညာပေးသွားမှာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်က FBI ညင်ကြားရေးမှူးကောင်း James Comey ဒီအမျိုးသားလူမျိုးရေးအကြံပေး Michael Flynn ကိုဘွားပြောင်းလုပ်ခဲ့ပြီးတော့ဒီအတွက်ကြုံနေကိုစာအုပ်ရေးသားထုတ်ဝေရကနေငွေကြေးအမျက်ဆုံးတွေရခဲ့တယ်ဆိုပြီးတော့ဆွဆွဲပြောဆိုသွားတယ်။ Washington မှာပြည်ဆောင်မှု American သမ္မတဒေါ်နယ်ထရမ့်ရဲ့ဖိတ်ကြားချက်ကိုရုရှားသမ္မတ Vladimir Putin အနေနဲ့လက်ခံဖို့ဆန္ဒရှိကြောင်းရုရှားဘက်ကတုံ့ပြန်ပါတယ်။ဒီလိုထိတ်တန့်အောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်မခွန်ညွေ
ကောင်းပါပြီရှင်အခုညဆက်ပြီးနားဆင်ရမယ့်သတင်းလာတွေထဲမှာနိုင်ငံတော်လျှို့ဝှက်ချက်အဥပဒေဖောက်ပြန်မှုနဲ့တရားစွဲခံထားရတဲ့ writer သတင်းတော်နှစ်ဦးကိုထောင်ချောက်ဆင်ဖမ်းဆီးခဲ့တာဖြစ်ကြောင်းတရားလူပြသက်ပြည်ရဲရာရှိကဒီကနေ့ထွက်ဆိုသွားပါတယ
်ရမှုရုပ်တွေကိုပြန်သတင်းပို့နေတာပြီးတော့အဲဒီဝါလုံးတို့ကိုအနောက်ဆိုင်ထဲမှာဟိုဝါလုံးတွေဒီစားရဲတွေပြီးနေပေးပြီးတော့ဝါလုံးတို့ပြန်ထွက်မှာလား
စီစဉ်တာလေသတင်းတော်ကအကျိုးဆောင်ရှင်းလင်းတွေပြောပြချက်နဲ့တူထုတ်လွှင့်ပေးမှာပါအခုလိုဖန်ဆီးခံထားရတဲ့သတင်းတောက်တွေပြန်လွှတ်ပေးဖို့နိုင်ငံတကာကတောင်းဆိုနေတာတွေကိုလည်းတစ်ဆက်တည်းနားဆင်ရပါမယ်ရှင်။အာဂရိလိုက်စားမှုလုပ်ပိုင်ခွင့်အာဏာအလွဲသုံးမှုတွေနဲ့ကျန်းမာရေးနဲ့အာဂစာဝန်ကြီးဌာနကထိပ်ပန်းအရာရှိတအူကိုလည်းဖန်ဆီးလိုက်ပါတယ်။တပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်တို့ရဲ့ကြားကတိုက်ပွဲနဲ့တိုက်ပွဲကြားကဒေသခံတွေနေရပြန်ရေးရရမအေးဖြစ်နေတဲ့အခြေအနေတွေကိုလည်းနားဆင်ရမှာပါ။အခုရင်ဆုံးတော့တောက်ကြနေညပိုင်းထိပ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ပြောပြပါမယ်ရှင်။
American သမ္မတ Donald Trump က FBI ညွှန်ကြားမှူးကောင်း James Comey အမျိုးသားလူမျိုးရေးအကြံပေး Michael Flynn ကိုဘွားပြက်အောင်လုပ်ခဲ့ပြီးတော့ဒီအတွေ့အကြုံတွေကိုစာအုပ်ရေးသားထုတ်ဝေရကနေငွေကြေးအမျက်ဆုံးတွေလည်းရခဲ့ကြောင်းဆွဆွဲပြောဆိုသွားတယ်။လွန်ခဲ့တဲ့နှစ်အတွင်း Trump နဲ့အဲ့ဒီအချိန်ကပြည်အောင်စုစံစစ်ဆေးဘီရို FBI ညွှန်ကြားမှူး James Comey တို့တွေ့ဆုံခဲ့ကြတာတွေနဲ့ပတ်သက်ပြီးတော့ Comey ရေးသားထားတဲ့မှတ်တမ်းတွေဟာကြာသပတေးနေ့ကပေါက်ကြားလာခဲ့ပြီးတဲ့နောက် Twitter မှာ Trump ကအခုလိုရေးသားလိုက်တာပါ။ကလင်ကစ် James Comey ဟာမှတ်တမ်းမှတ်ရာတွေကိုဖောက်ချလင်းညာခဲ့တယ်လို့ဘလို့မှမရေးသင့်တဲ့ဒီတတိယရန်စာစာအုပ်အမျိုးအစားရေးသားထုတ်ဝေရကနေငွေကြေးအမြောက်အများရရှိခဲ့တဲ့တစ်ချိန်ထဲမှာဗိုလ်ချုပ်ကြီး Michael Flynn ရဲ့ဘဝကိုဖျက်ဆီးနိုင်ခဲ့တယ်ဒါဟာ American စံတန်ဘိုးတွေနဲ့ကဲ့ညီပါရဲ့လားအဲ့လိုဖြစ်တင်ပါရဲ့လားကျွန်တော်ကတော့အဲ့လိုမထင်ပါဘူးလို့ Trump ကရေးသားခဲ့ပါတယ်ကွန်ဂရက်စ်လွှတ်တော်မှတ်တွေဖတ်ရှုလို့ရအောင်တရားရေးဌာနကကြာသပတေးနေ့ညပိုင်းမှာ Comey ရဲ့မှတ်တမ်းကိုထုတ်ပြန်ခဲ့ပြီးတဲ့နောက်အဲ့ဒီမှတ်တမ်းပြင်ပကိုပေါက်ကြားလာပါတယ်သမ္မတနဲ့တွေ့ဆုံခဲ့ခြင်းအတွင်းစကားပြောဆိုရမှာစိတ်ကတိကောင်းဖြစ်စရာအကြောင်းအရာတွေပါဝင်တယ်လို့ယူဆပြီးတဲ့နောက်အမှတ်စုရေးသားထားဖို့လိုတယ်လို့ယူဆပြီးတော့ရေးသားခဲ့တာဖြစ်ကြောင်းကိုမေကပြောပါရယ်ဒီမှတ်တမ်းထဲမှာသမ္မတထရမ့်မှာဖလင်ရဲ့လုံဆုံးဖြတ်လုပ်ကဲမှုတွေနဲ့ပတ်သက်ပြီးတော့စိုးရင်ကြောင်းရေးသားထားပါရယ်ရုရှားသမ္မတနဲ့တွေ့ဆုံခဲ့တဲ့အကြောင်းတွေကိုဒုသမ္မတမိုက်ပန်စ်နဲ့တခြားဆုံးသစ်စေးသူတွေကိုဖလင်ကပြောကြရမှာလိမ့်လည်ပြောဆိုခဲ့တာကြောင့်သူ့ကိုသမ္မတကရာထူးကနေဖိရှာခဲ့ပါရယ်အခုခါမှာတော့ Flynn ဟာ FBI ကိုအဲ့လိုလင်ညာထွက်ဆိုခဲ့တာတွေနဲ့ပတ်သက်လို့အပြစ်ရှိကြောင်းဝန်ခံထားပြီးတော့ရုရှားရဲ့အထူးစုံစမ်းစစ်ဆေးမှု Robert Mueller နဲ့လည်းတရားဥပဒေပေါင်းတွင်းကနေပဲပူးပေါင်းဆောင်ရွက်ပေးနေပါတယ်ခင်ဗျာ
American ဘဟုထောက်လိုင်းရေး agency CIA ညွှန်ကြားရေးမှူး Mike Pompeo ဟာမြောက်ကိုရီးယားနိုင်ငံပျုံယမ်းမြို့ကိုသွားရောက်ပြီးတော့ခေါင်းဆောင် Kim Jong Un နဲ့လျှို့ဝှက်တွေ့ဆုံခဲ့တာက American ပြည်ထောင်စုနဲ့မြောက်ကိုရီးယားထိပ်သီးစီးပွားပွဲဖြစ်မြောက်ရေးလိုအပ်တဲ့ဆောင်ရွက်ချက်တွေကိုလုပ်ကိုင်လိုက်တဲ့အပေါင်းလက္ခဏာဆောင်တဲ့တင်ကြားဖြစ်တယ်လို့ကြွမ်းကျင်သူတွေကပြောပါတယ်။ Pompeo ရဲ့တွေ့ဆုံပွဲကအဆင်ပြေချောမဲ့မှုရှိခဲ့တယ်လို့ကောင်းမွန်တဲ့စစ်ဆန်ရေးတည်ဆောက်နိုင်ခဲ့တယ်လို့လည်းသမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။ဒါမဲ့မေလာနောက်ပိုင်းဒါမှမဟုတ်ဂျွန်လအစောပိုင်းမှာသမ္မတထရမ့်နဲ့ခေါင်းဆောင် Kim တို့ကြားထိပ်သီးစီးပွားပွဲဖြစ်လာစေရန်ကြိုးတင်ပြင်ဆင်မှုတစ်စိတ်တစ်ပိုင်းဖြစ်နေလို့တွေ့ရတာဖြစ်ပါတယ်။နျူကလ িয়ার ကင်းစင်ရေးဆိုတဲ့စကလုံးကိုအတိတ်ပဲဖွင့်ဆိုချက်ကွာခြားနေတာကထိတ်တိစီဝဲပဲဖြစ်မြောက်ရေးမှာအဟန့်အတားဖြစ်သွားစေနိုင်တယ်ဆိုပြီးကျွမ်းကျင်သူတွေကပြီးခဲ့တဲ့လမှာပြောဆိုခဲ့တာပါ။နျူကလ িয়ার ကင်းစင်ရေးအတွက်အမေရိကန်ဘက်ကအချိန်တစ်ခုတက်မှတ်ဖို့ရွယ်ပေမဲ့လည်းမြောက်ကိုရီးယားဘက်ကတော့ရေရှည်ဖြစ်လာနိုင်တဲ့ဒီလုံငန်းစဉ်အတွင်းသူတို့ကိုသစင်ချင်းအလျှော့ပေးလိုက်လို့မယ့်အခြေအနေကိုရှာဖွေသွားမယ်သဘောရှိတယ်လို့ကျွမ်းကျင်သူတွေကပြောပါတယ်။
ဝါရှင်တန်မှာတည်ဆုံမှုအမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ဖိတ်ကြားချက်ကိုရုရှားသမ္မတဗလာဒီမီယာပူတင်အနေနဲ့လက်ခံဖို့ဆန္ဒရှိကြောင်းရုရှားနိုင်ငံသားရင်းဝန်ကြီးဆာဂေးလက်ဗရော့ဖ်ကပြောကြားလိုက်ပါတယ်။နိုင်ငံပိုင်သတင်းဌာန RNA Novosti နဲ့တွေ့ဆုံမိန့်မြန်းခန်းအတွင်းပူတင်ဟာတွေ့ဆုံဆွေးနွေးပွဲအတွက်အစင်းဖြစ်နေပြီလို့ပြောပါတယ်။အားလုံးသိထားတဲ့အတိုင်းအမေရိကန်သမ္မတနဲ့တယ်လီဖုန်းဆက်သွယ်ပြောကြားခဲ့တဲ့အတိုင်းပဲဘာမှလျှို့ဝှက်ထားစရာမရှိပါဘူး။တွေ့ဆုံမှုဖိတ်ကြားခဲ့တယ်လို့ပူတင်ကိုအင်မီရောမှာတွေ့ဆုံခြင်းကြောင့်ထရမ့်ကပြောကြားခဲ့တယ်လို့လည်းလက်ဗရော့ဖ်ကပြောပါတယ်။ ဖုန်းနဲ့ပြောကြားခြင်းအတွင်ပူတင်အနေနဲ့ဝါရှင်တန်ကိုလာလေပေါ့လာလေဘူးနှစ်ချိန်လောက်ဖိတ်ကြားခဲ့ကြောင်းနဲ့သူလည်းပဲရုရှားကိုလာလေဖို့ဆန္ဒရှိကြောင်းပြောကြားခဲ့တယ်လို့နိုင်ငံတိုင်းဝန်ကြီးလက်ဗရော့ဖ်ကပြောကြားခဲ့ပါတယ်ခင်ဗျာ
ဧပြီလ9ရက်နေ့ကဒါရုလနဲ့နဲ့တက်ခဲ့ခံရတဲ့ဆိုပြီးဆွဆွဲမှုတွေရှိနေတဲ့ဆီးရီးယားနိုင်ငံဒုမမြို့ကိုတွားရောက်ဖို့ဟန်တာချင်းခံရတဲ့ဒါရုလနဲ့တာစီရဲ့နိုင်ငံကအဖွဲ့ OPCW စုံစမ်းစစ်ဆေးသူတွေကိုလုံခြုံရေးအစီအမံနဲ့တွားရောက်နိုင်ရေးမြို့တော်ဒမတ်စကတ်မှာဆွေးနွေးနေတယ်လို့ကုလသမဂ္ဂပြောခွင့်ရကပြောပါရယ်လုံခြုံရေးအရာစိုးရိမ်မှုတွေရှိနေတဲ့အတွက်စုံစမ်းစစ်ဆေးသူတွေဒုမမြို့ကိုတွားရောက်ရေးဟန်တာချင်းခံထားရတာပါစုံစမ်းစစ်ဆေးရမယ်နေရာမှာဘေးကင်းလုံခြုံမှုရှိမရှိအင်္ဂါနေ့ကတွားရောက်စစ်ဆေးတဲ့ကုလသမဂ္ဂလုံခြုံရေးအဖွဲ့ကိုလက်နက်ငယ်တွေနဲ့ပြစ်ပြီးတော့ပုံးတလုံးဖောက်ခွဲတက်ခတ်ခံခဲ့ရတယ်လို့OPCW ကပြောပါတယ်။အငြင်းရှိတဲ့အခြေအနေဖြစ်နေတဲ့အတွက်လုပ်ငန်းတွေကိုတဆင်ချင်းလုပ်ကိုင်နေပါတယ်လို့ကုလအတွင်းရေးမှူးချုပ်ပြောခွေရစတီဖန်ဂျူရရစ်ကသတင်းထောက်တွေကိုပြောပါတယ်။လုပ်ငန်းဆက်ဖို့အငြင်းကင်းပြီဆိုတာမျိုးလုံခြုံရေးအဖွဲ့ဘက်ကအကြောင်းကြားလာရမှာဖြစ်ပေမဲ့လုံခြုံရေးအခြေအနေကြောင့်စုံစမ်းစစ်ဆေးလုပ်ငန်းတွေဆန့်ကန့်ထားရတယ်လို့ OPCW အဖွဲ့ကောင်ဆောင်ကပြောပါတယ်။စုံစမ်းစစ်ဆေးရမယ့်နေရာနဲ့ပတ်သက်ပြီးပြည့်ပြည့်စုံစုံစုံစမ်းစစ်ဆေးနိုင်ခြင်းရှိတဲ့အခြေအနေကြောင့်ဒါရုပီစီစမ်းသပ်စစ်ဆေးဖို့ခက်ခဲသွားမှာကိုလက်နက်ရေးရာကြွမ်းကျင်သူတို့နဲ့အမေရိကန်တာဝန်ရှိသူတွေကဆိုရင်းနေပါတယ်။
ဒီရီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 4335နဲ့ပထမနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။တောက်ချန်ညဘက်သတင်းတွေကို VOA ကနေဆက်လက်ကြေညာနေပါတယ်ခင်ဗျာ။ဖန်စီခန္ဓာရဲ့ writer သတင်းဌာနကမြန်မာသတင်းတော်နှုတ်ဦးကိုပြန်လည်ပေးဖို့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာ American Thought Magazine Samuel Brownback ကဂျာတာရီနီကတောင်းဆိုလိုက်ပါတယ်
။ And I do want to thank in particular the journalist communitythat has done a great deal of the early fact
finding the journalism ကျွန်တော်ပြောင်းဆောင်ရွက်ခဲ့တဲ့သတင်းတော်တွေကိုကျေးဇူးတင်ပါတယ်ဖန်စီခံထားတဲ့သတင်းတော်တွေလည်းရှိပြီးသူတို့ကိုလွတ်ပေးဖို့လိုသလိုပြည်ပခါတွေဖြစ်ပွားခဲ့တဲ့မြန်မာနဲ့ဒေသတွေမှာသတင်းတော်တွေအနေနဲ့လွတ်လွတ်လပ်လပ်သွားလာခွင့်ရှိတယ်ပါတယ်သတင်းလွတ်လပ်ခွင့်ရှိဖို့လိုအပ်ပြီးဒီလိုအခြေအနေမျိုးရှိမှသာဖြစ်ပျက်မှန်တွေကိုသိရမှာပါလို့သူကပြောသွားတာပါဘင်္ဂလားဒေ့ရှ်နိုင်ငံ Cox Bazar ဒေသတွေမှာရှိတဲ့ဒုက္ခသည်စခန်းကရိုဟင်ဂျာမွတ်စလင်သိမ်းတဲ့ခြေကိုတွစ်ဆုံခဲ့ပြီးBrown ဘက်ကအခုလိုပြောလိုက်တာပါစစ်တပ်ရဲ့နေမည်ရှင်းလင်းမှုကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရိုဟင်ဂျာမွတ်စလင်တွေထွက်ပြေးတင်းချောင်သွားတဲ့ကိစ္စနဲ့ပတ်သက်ပြီးသတင်းလိုင်းလံစုံစမ်းနေတဲ့ writer သတင်းတော်နှစ်ဦးကိုမြန်မာအစိုးရကနိုင်ငံတော်လျှို့ဝှက်ချက်အုပ်ပြင်းနဲ့ဖမ်းဆီးရုံးတင်စစ်ဆေးနေတာကြောင့်အခုလိုမျိုးဒီပြန်လွှတ်ပေးဖို့ကိုသူကတောင်းဆိုလိုက်တာဖြစ်ပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံရှေ့မြောက်ပိုင်းအဂရာတာလာမြို့မှာမနေ့ကျတာပိုင်းကတရားဝင်ဝင်ရောက်လာတဲ့ရိုဟင်ဂျာဒုက္ခသည်18ဦးကိုအိန္ဒိယအရေးတော်ကဖမ်းလိုက်ပါတယ်။ဒီထဲမှာအမျိုးသမီး3ဦးနဲ့ကလေးငယ်4ဦးပါဝင်ပါတယ်။ပုဂ္ဂလိကဘက်ကတစ်စင်းနဲ့လိုက်ပါလာတဲ့ရိုဟင်ဂျာတွေဟာကွာဝါဟာတီမြို့ကနေနယူးဒေလီမြို့ကိုရထားစီးပုတ်စီစဉ်ထားတာပါ။တရင်ပေးချက်တစ်ခုအရရိုဟင်ဂျာတွေတင်ဆောင်လာတဲ့ကားကိုကြားဖြတ်ဆစ်ဆေးခဲ့တာဖြစ်တယ်လို့ရဲတပ်ဖွဲ့လက်ထောက်စုံစမ်းရင်းမှုရာဂျစ်ဒီဘရတ်ကပြောပါတယ်။ဖမ်းဆီးထားတဲ့ရိုဟင်ဂျာတွေကိုစစ်ဆေးမြင်မြန်ဖို့ရဲစခန်းမှာထိန်းသိမ်းထားပါတယ်။ရိုဟင်ဂျာ6ဦးမှာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ရဲ့ဒုက္ခသည်ကတ်တွေကန့်ဆောင်ထားပါတယ်။ဒုက္ခသည်တွေအနေနဲ့အနောက်ရှက်ပေးတာမတရားဖမ်းဆီးတာနေရာပြန်ပို့တာတွေမခံရအောင်ဆိုပြီး UNHCR ကဒုက္ခသည်ကတ်တွေထုတ်ပေးထားတာဖြစ်ပေမဲ့အိန္ဒိယနိုင်ငံမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်4000လောက်မှာ16500ရို့ကိုရာကတ်တွေထုတ်ပေးထားနိုင်တယ်မှာပြည်ခရက်နဲ့ဩဂုတ်လကမြန်မာလုံခြုံရေးတပ်ရဲ့အနေနဲ့ရှင်းလင်းမှုကြောင့်ရိုဟင်ဂျာ9000နီးပါးဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရတယ်လို့ကုလသမဂ္ဂကပြောဆိုထားသလိုတချို့ကနေဆက်ကိုဖျက်ပြီးတော့ဟိန္ဒူအများစုဖြစ်တဲ့အိန္ဒိယနိုင်ငံထဲကိုဖျက်ကျော်ဝင်ရောက်လာကြတာဖြစ်ပါတယ်
။အာဖဂန်နစ္စတန်ရှေ့ဘက်ကနန်ဂါဟာပြည်နယ်မှာကာလန်ဘုံပောက်ကွဲမှုကြောင့်လူ9ဦးထက်မနည်းတေဆုံးပြီးတော့10ဦးကျော်ဒဏ်ရာရသွားပါတယ်။ဒီထိခိုက်ဒဏ်ရာရသူတွေဟာမကမီနာခရင်ကနေပြည်내မျိုးရဂျလလာပါကိုအသွာအခုလိုတိုက်ခိုက်ခံရတာလို့ပြည်내အစိုးရအရာရှိတွေက VOA ကိုပြောပါရခင်ဗျာ
မကြာခင်ရပိုင်းကကွယ်လွန်သွားတဲ့သမရဟောင်း George H.W. Bush ရဲ့ကရော Barbara Bush ရဲ့ရုပ်အလောင်းကိုဒီကနေ့ Texas ပြည်နယ် Houston မြို့မှာပြည်သူအများနောက်ဆုံးအကြိမ်ဂါရပြုနှုတ်ဆက်ခွင့်ရမှာပါ။သမရဟောင်း Bush နဲ့ Miss Bush တို့အတူတက်ရောက်လျက်ရှိတဲ့ Houston မြို့က Episcopal ဘုရားကျောင်းမှာသမရဟောင်းကရောရဲ့ရုပ်အလောင်းကိုထားရှိတာပါ။ဇာပနအခမ်းအနားကိုတော့တိဘရားကျောင်းမှာပဲဆင်းနေကြရင်ကျင်းပမှာဖြစ်ပါတယ်။သမရဟောင်း George H.W. Bush ရဲ့ဇနီးသမရ George W. Bush ရဲ့မိခင်ဖြစ်သူ Barbara Bush ဟာအချိန်တော်ကြာကျန်းမာရေးအခြေအနေဆိုးဝါးပြီးတဲ့နောက်ပြီးခဲ့တဲ့အင်္ဂါနေ့ကပဲကွယ်လွန်သွားဖြစ်ပါတယ်ကွယ်လွန်ချိန်မှာတော့အသက်60နှစ်ရှိပါပြီ
ဒ
2018ခုနှစ်ဧပြီလ20ရက်တောက်ကြနေညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ပြောပြပေးသွားကြတာပါရှင်။အခုကစပြီးနောက်ဆုံးရထားတဲ့မြန်မာပြည်ဆိုင်ရာသတင်းလွှာတွေသတင်းဆောင်ပါတွေစက်တိုက်နားဆင်ရပါမယ်။နိုင်ငံတော်လျှို့ဝှက်ချက်အဥပဒေဖောက်ပြမှုနဲ့တရားစွပ်စွဲခံထားရတဲ့ writer သတင်းတောက်နှစ်ဦးကိုဒီကနေ့ဆက်လက်ရုံးထုတ်စစ်ဆေးရမှာသတင်းသမားတွေကိုအထက်အမိန့်အရထောင်ချောက်ဆင်ဖမ်းဆီးခဲ့ကြောင်းတရားလူပြသက်တေတဦးဖြစ်တဲ့ရဲအရာရှိကထွက်ဆိုသွားပါတယ်။အကျိုးဆောင်ရှေ့နေတွေကတော့သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကိုလျှို့ဝှက်အထောက်အထားတွေပေးရခဲ့မှုနဲ့ဆက်နွယ်ပြီးအရေးယူခံထားရတဲ့ဒုရဲမှုရဲမှုမိုးရံနိုင်ရဲ့ထွက်ဆိုချက်အပေါ်မှာအခြေခံပြီးအမှုတွေတွေလွမြောက်ရေးကြိုးပမ်းသွားမယ်လို့ပြောပါတယ်။အပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန်းကသတင်းပေးပို့ထားပါတယ်ရှင်
။ဖန်စီကန်ရိုက်တာသတင်းတောက်နူမှုကိုဒီကနေ့ရန်ကုန်တိုင်းမြောက်ပိုင်းခရင်တရားရုံးမှာစစ်ဆေးရမှာဒူရဲတက်ချက်နိုင်လင်းဆိုသူနဲ့နောက်တဦးတို့ကရိုက်တာသတင်းတောက်နှစ်ယောက်နဲ့ရန်ကုန်မြို့ကစားတော့ဆိုင်ဒီဆိုင်မှာချင်းဆိုပြီးဖန်စီဖို့စီစဉ်ခဲ့တဲ့အကြောင်းတရားလူပြတက်တည်သူဖြစ်တဲ့အမတ်ရှိလုံညုံရင်ရဲတပ်ရင်းကဒူရဲမှုမိုးရံနိုင်ကထွက်ဆိုခဲ့တာပါ။သတင်းတောက်နူကိုတတိကံထောက်ထားတွေပေးပြီးဖမ်းဆီးနိုင်အောင်ရဲမှုချုပ်တင်ကိုကညွှန်ကြားခဲ့ကြောင်းလည်းပထမဆုံးအချိန်တရားခွင်ကိုရောက်ရှိလာတဲ့ဒူရဲမှုမိုးရံနိုင်ကထွက်ဆိုခဲ့ကြောင်းအကျိုးဆောင်ရှိနေဦးခင်မောင်စောကပြောပါတယ
်။အဲလင်းကအဲတင်ကိုကိုရဲမှုချုပ်တင်ကိုကိုပြန်တင်ဖို့နေတာပြောအဲဒီဝါလုံးတို့ကိုအဲစားတော့ဆိုင်တစ်ခုထဲမှာခေါ်သွားပြီးတော့အဲစားတော့ဆိုင်ထဲမှာဟိုလုပ်တယ်ဒီစားရက်တွေပြီးတယ်ပြီးပြီးတော့ဝါလုံးတို့ပြန်ထွက်မှာအဲဒီဟိုဟာတွေနဲ့စီစဉ်ထားတဲ့အတိုင်းပေါ့လေအဲဒီလုံကြီးတပ်ဖွဲ့တွေကဝါလုံးကိုဖမ်းနေဆိုတဲ့အကြောင်းပြန်ပြီးတော့တည်ပို့နေတယ်လို့သူကြားရတယ်ဆိုပြီးတော့အလားဟိုဟာထွက်သွားတာအဲအဲရဲရဲကြီးလို့လည်းကိုပြောတယ်တဲ့ဝါလုံးကိုလွတ်သွားလို့ရှိရင်တော့မင်းတို့ကလည်းအကုန်လုံးစိုးရဲရောက်ပါမယ်လို့ဝါလုံးငောက်တယ်တဲ့ဟောပြီးတော့မှအဲဒီဟိုဝါလုံးနဲ့မတွေ့ရသေးဘူးဆိုတဲ့နိုင်ရင်းကိုအဲအဆိုရဝါလုံးရှိကိုဖုန်းဆက်လိုက်တွေ့မယ်လို့ပြောလိုက်ဆိုပြီးတော့ဆက်ခိုင်းတယ်တဲ့အဲဆက်ခိုင်းပြီးတဲ့အခါကျတော့နိုင်ရင်းကိုไอ้ใส่อะทุบๆပြီးတယ်အဲ့အရာကိုဘာလို့လက်တွေကိုထည့်နော်ကြောင်ထည့်ဆိုပြီးပြောတယ်နောက်သူတို့တော်တော်ကြာတယ်တော်တော်ကြာတယ်ပေါ့ဗျာနော်တော်တော်ကလေးကြာတယ်အခါကျတော့အဲ့ဒီဟိုကနဲ့နိုင်လင်းနဲ့ဟိုတယောက်နဲ့ပြန်ရောက်လာတယ်လေရောက်လာပြီးတော့အဲ့ခိုင်းတဲ့အတိုင်းလုတ်ခဲ့ပြီးဘာလို့လဲဖမ်းမိသွားပြီလို့ပြောတယ
်ရိုက်တာသတင်းတော်နူဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုပြီးခဲ့တဲ့နှစ်ဒီဇင်ဘာလတည်းဖမ်းကြီးခဲ့ချိန်မှာတော့လုံညိုကြီးရဲ့တပ်ဖွဲ့ကွဲကသူရဲမှုမိုးရံနိုင်တဲ့ရဲတပ်ချက်ကြီးခင်မောင်လင်းတို့နှူးကိုလေ1923ခုနှစ်မြန်မာနိုင်ငံအစိုးရလူဝတ်ချက်ဥပဒေပုံမှန်ရဲစည်းကမ်းထိန်းသိမ်းဥပဒေနဲ့အရေးယူမှာဖြစ်ကြောင်းအာဏာပိုင်တွေကသတင်းထုတ်ပြန်ခဲ့တာပါ။သူရဲမှုမိုးရံနိုင်ရဲ့ထွက်ဆိုချက်ပြီးမှာပဲဥပဒေအရာရှိကရဲစစ်ဆေးချက်နဲ့တရားရုံးမှာထွက်ဆိုချက်မကန့်ညီတဲ့အတွက်မယုံကြည်တိုက်တဲ့သက်တေအဖြစ်သတ်မှတ်ဖို့ရှောင်လဲခဲ့တာပါ။တရားလိုဘက်ကရှောင်လဲချက်အပေါ်နှစ်ဖက်ရှိနေပြီးနောက်တစ်ချိန်ယုံကြည်မှရှောင်လဲဖို့စီစဉ်ထားကြောင်းလည်းအကျိုးဆောင်ရှိနေနောက်တူဖြစ်တဲ့ဦးတန်းစောအောင်ကပြောပါတယ်
။ရဲစကူတရားရဲစကူခေါ်တာပါတော့ဒီရဲစီမှာထွက်ထားတဲ့ထွက်ချက်တွေနဲ့ဒီအရုံမှာထွက်ထားတဲ့ထွက်ချက်တွေကိုလည်းသူရှိတာဒီ160နဲ့ရဲစီကျင်းလုံး160နဲ့ရတိုက်တင်စစ်ဆေးရတော့ကနောက်ဆုံးအခုကျွန်တော်တို့ပြီးသွားတဲ့အဆင့်အပဲပြတ်သွားလဲဆိုတော့ဒီဥပဒေရာရှိဘက်ကဒီရဲမှုတူရဲမှုမုံရနိုင်ကိုဟိုမယုံကြည်ဆိုင်တော့သတိချစ်ကြောင်းပေါ့နော်ပြင်ညာဖို့အတွက်ရှောက်တယ်အဲ့ဒီဟာကိုကျွန်တော်တို့ကတန့်ကွက်ထားတဲ့အတွက်ဒါနဲ့ယုံကြည်မှနှစ်ဖက်တစ်စင်းနဲ့ရှောက်လို့ကြပေးရမယ်အဲ့ဒါကိုရောကြားနာမယ်ပေါ့
ရိုက်တာသတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုရခိုင်မင်းနဲ့မောင်တော်ဗုဒ္ဓတောင်ဒေတာကလုံညုံကြီးတာဝန်ထမ်းဆောင်ပြီးပြန်လာတဲ့တပ်ဖွဲ့ဝင်တွေကိုချီးကပ်ပြီးတပ်ဖွဲ့နဲ့တပ်ဆိုင်နဲ့လုံညုံကြီးစာရွက်စာတမ်းတွေကိုပြည်ပသတင်းဌာနတွေကိုပေးပို့ဖို့ရည်ရွယ်ချက်နဲ့တရားမဝင်သတင်းရယူစာရွက်ခဲ့လို့1923ခုနှစ်မြန်မာနိုင်ငံအစိုးရလိုဝတ်ချက်ဥပဒေပုံမှန်3နဲ့အမှုဝင်ထားခဲ့တာဖြစ်ပါတယ်။ဒီမှုကိုစွဲချက်မတင်မဲ့ပတ်လက်ဖို့ရှောက်ထားခဲ့တာကိုလည်းပြီးခဲ့တဲ့ရုံကြီးမှာတရားသူကြီးကပယ်ချခဲ့ပါသေးတယ်။တရားလူပြတက်တင်25ရောက်ပြင်ပြထားခဲ့ပြီးတော့18ရောက်ကိုစစ်ဆေးပြီးပြပါတယ်။လာမယ့်15ကြိမ်တော့ယုံရင်ကိုတောက်ကြနေမှာထပ်မံချိန်ဆခဲ့ပါတယ်ခင်ဗျာ
။ကိုထဲအောင်ခန့်ပြပြသွားတာပါရှင်။အခုလိုနိုင်ငံတော်လျှို့ဝှက်ချက်ဥပဒေဖောက်ပြမှုနဲ့ရင်ဆိုင်နေရတဲ့ writer သတင်းတောက်မြန်မာသတင်းသမား2ဦးကိုဆက်လက်ယုံတင်စစ်ဆေးနေတဲ့အချိန်မှာပဲသူတို့နှစ်ယောက်ပြန်လွတ်မြောက်ရေးနိုင်ငံတကာကတိုက်တွန်းတောင်းဆိုမှုတွေလည်းဆက်လက်ထွက်ပေါ်နေပါတယ်။နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအမေရိကန်တပ်အမတ်ကြီးဆမ်ဘရောင်းဘက်ကလည်းသတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုပြန်လွတ်ပေးဖို့တိုက်တွန်းခဲ့ပါတယ်။အပြည့်စုံကိုကိုညာဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင်
။ဘင်္ဂလားဒေ့ရှ်နယ်စပ်ရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်လေ့လာခဲ့တဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအမေရိကန်တပ်အမတ်ကြီးဆမ်ဘရောင်းဘက်ကရခိုင်ပြည်နယ်အရေးသတင်းစုံစမ်းဖော်ထုတ်ခဲ့တဲ့ Writers သတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကိုအမြန်ဆုံးပြန်လွှတ်ပေးဖို့တောင်းဆိုလိုက်ပါတယ
် And I do want to thank in particular the journalist community that has done a great deal of the early fact finding and there are journalists that are in jail and they should be released.
တင်းတော့အတိုင်းဝိုင်းကိုကျွန်တော်ကျေးဇူးတင်ပါတယ်။ကြီးမားတဲ့လှုပ်ဆောင်ချက်တွေအတွက်အထူးသဖြင့်ရိုင်ဂျာရေးနဲ့ပတ်သက်ပြီးစောပိုင်းမှာတင်းချက်လက်တွေရယူခဲ့လို့ဖန်ဆီးခံရတဲ့တင်းတော့တွေကိုပြန်လွှတ်ပေးတင်ပါပြီ။တင်းလွတ်လပ်ခွင့်ကိုလေးစားတဲ့အနေနဲ့တင်းတော့တွေကိုမြန်မာနိုင်ငံတဲမှာရောဒေတာတွေမှာပါလွတ်လွတ်လပ်လပ်သွားလာလှုပ်ရှားခွင့်ပေးတင်ပါတယ်။ဒီလိုမျိုးကိစ္စတွေကိုဖော်ထုတ်ဖို့အတွက်တင်းလွတ်လပ်ခွင့်ရှိဖို့လိုပါတယ်။
နိုင်ငံတော်လျှို့ဝှက်ချက်ဥပဒေဖောက်ပြက်မှုနဲ့အဖမ်းဆီးခံရတဲ့ Riders သတင်းတောက်ကိုဝါလုံးနဲ့ကုကျော်စိုးဦးတို့နှစ်ဦးရဲ့အမှုကိုဧပြီလ20ဒီကနေ့ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးမှာ14ချိန်မြောက်ရုံးထုတ်စစ်ဆေးခဲ့ပြီးအမှုအခြေအနေနဲ့ပတ်သက်လို့အားရမိကြောင်းနဲ့သတင်းဖော်ထုတ်တင်ပြမှုတွေအတွက်မကြသေးခင်ကကမ္ဘာပူလီဇာဆူရခဲ့တဲ့ Riders သတင်းတောက်တွေအတွက်ဂုဏ်ယူမိကြောင်းရုံးထုတ်လာစဉ်မှာကိုဝါလုံးကပြောသွားပါတယ်
ဟုတ်ကျွန်တော်အင်ပြန်မအားရပါနဲ့ဟိုအဓိကတော့ဟိုအမှုနဲ့ပတ်သက်လို့တော့ကျွန်တော်ပြီးမှကျွန်တော်ပြောမှာဖြစ်ပါတယ်ဟိုကျွန်တော်တို့တရင်းစကားတွေကတပားမှာဟိုအင်ပြန်မခုံယူတရားကောင်းတဲ့ဟိုလုံရက်တွေကျွန်တော်တို့လုံပြနိုင်ငံအထူးသဖြင့်ကျွန်တော်မြန်မာတရင်းစကားတွေကလည်းပဲကမ္ဘာတွေမှာမညံမှုဆိုတာကိုကျွန်တော်ပြောချင်ပါတယ်ဟိုကုစိုးစရာတို့ကုလို့ရသွားတာကိုကျွန်တော်အင်ပြန်မဝမ်းသာပြီးတော့ထောင်ထဲမှာနေရပြီပဲလို့ကျွန်တော်အားထက်ပါတယ
်မကြမ်းသေးမီကနိုင်ငံတော်သမ္မတကလူငယ်ချမ်းသာအခွင့်အရေးပေးခဲ့တာကြောင့်ဒီတစ်ပတ်ရုံးချင်းမှာသူခင်မွန်ပြန်လွတ်လာမယ်လို့မျှော်လင့်ထားပေမဲ့အခုတော့စိတ်ပျက်စရာအခြေအနေတွေနဲ့ရင်ဆိုင်နေရကြောင်းအဖမ်းဆီးခံ Riders သတင်းတော့ကိုကျော်စိုးဦးရဲ့ဇနီးမချစ်စုဝင်ကပြောပါတယ
်ပဲရုံးချင်းကတော့အကုန်ဒီမဲချက်တွေထားရပါတော့စီတောင်းနေဒီပက်ကတော့တိတ်ပြီးတော့ဒီမဲချက်တွေအကုန်ပြည့်စုံတော့တိတ်ရတိတ်ပြီးတော့မပါတော့
Riders သတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကိုပြန်လွတ်ပေးဖို့အမေရိကန်ပြည်ထောင်စုဗြိတိန်အပါအဝင်ကုလသမဂ္ဂနဲ့ဥရောပသမဂ္ဂတို့ကပါတောင်းဆိုခဲ့ကြသလို AI HRW စတဲ့လူအခွင့်အရေးအဖွဲ့တွေနဲ့ RSF CBJ စတဲ့နိုင်ငံတကာသတင်းလွတ်လပ်ခွင့်အဖွဲ့တွေကပါတောင်းဆိုထားကြပါတယ် Riders သတင်းဌာနကတော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကို2018မတ်လဇန်နွန်းကနယူးယောက်မှာကျင်းပတဲ့အခမ်းအနားတစ်ခုမှာဘာရွန်စုကိုချီးမြှင့်ထားပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပြောပြသွားတာပါရှင်ကျမရေးနဲ့အားကစားဝန်ကြီးဌာနလက်အောက်မှာရှိတဲ့အစားအသောက်နဲ့ဆေးဝါးကုကဲရေးဦးစီးဌာန FDA ကညွှန်ကြားရေးမှူးချုပ်ကိုလုတ်ပိုင်ခွင့်အာဏာအလွဲသုံးမှုနဲ့အဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကတရားလိုပြုပြီးတိုင်ကြားခဲ့ပါတယ်။ဒီကနေ့နေပြည်တော်ကောင်စီစဘူတိရိမြို့နယ်ရဲစခန်းမှာအမှုဖွင့်ခဲ့တာဖြစ်ပြီးအခုဆိုရင်စတင်အရေးယူဆောင်ရွက်နေပြီဖြစ်တဲ့အကြောင်းအသေးစိတ်ကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ကစူးစီးတင်ပြထားပါတယ်ရှင်။
အစားအသောက်နှင့်ဆေးဝါးကုတ်ကဲရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွတ်ကိုအဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကနေပြည်တော်ကောင်စီစပူတီးမျိုးနယ်ရဲစခန်းမှာဒီကနေ့ကစပြီးမှုဖွင့်လိုက်တဲ့အတွက်ဖမ်းဆီးခံရပြီးစုံစမ်းစစ်ဆေးမှုတွေကိုစတင်ပြုလုပ်နေပြီဖြစ်ပါတယ်။လုတ်ပိုင်ကွင်းအာဏာကိုအလိုရဲသုံးပြီးနေအိမ်အတွက်ဆောက်လုပ်ရေးသုံးပစ္စည်းတွေ၊အိမ်ညွင်သုံးဆောင်ပစ္စည်းတွေနောက်ထပ်ပိုက်ဆိုင်တဲ့မြေကွက်ပေါ်မှာခြံစည်းရိုးကသာတစ်ထပ်တိုက်တစ်လုံးကားကိုယ်တော်ပါနှစ်ထပ်တိုက်တလုံးရေကူးကန်နဲ့အခြားပိုင်ဆိုင်မှုတချို့စုစုပေါင်းငွေကျပ်3,500ကိုကုမ္ပဏီတစ်ခုစီကနေ2019ခုနှစ်ထဲမှာရယူခဲ့တဲ့အတွက်အဂတိလိုက်စားမှုတပ်ဖြတ်ရေးကော်မရှင်ကကင်ကြပ်ဖွင့်အရေးယူခဲ့တာလို့ဆိုပါတယ်ကျမရင်းနဲ့အကစားဝင်ကြီးဌာနလောက်ကစီမံကိန်းအဆောက်အုံတွေအရေးသွေးမပြေရာဌာနအကြီးအကဲတချို့ပြည်သူ့ဗဏ္ဍာကိုကိုချိုးအတွက်သုံးနာနဲ့ပတ်သက်ပြီးအရေးယူပေးဖို့တိုင်ကြားထားတဲ့အတွက်အဂတိလိုက်စားမှုတပ်ဖြတ်ရေးကော်မရှင်ကစုံစမ်းစစ်ဆေးခဲ့တာဖြစ်ပါတယ်ရေးယူဆောင်ရွက်နေရတဲ့ပတ်သက်ပြီးအခကြီးလိုက်စားမှုတပ်ဖြတ်ရေးကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ဦးဟန်ညွန်းကအခုလိုရှင်းပြပါဗျ
။၎င်း၏လုံပိုင်ကွန်အာဏာကိုအလွဲသုံးစားပြုလုပ်ပြီးတော့မှသိန်းပေါင်းကျပ်သိန်း1,500ကျော်ကိုအသာဦးဆောက်လုပ်တင်တာကိစ္စနဲ့ပတ်သက်ပြီးတော့ကုမ္ပဏီတစ်ခုကြီးကနေပြီးတော့တောင်းခံရယူခဲ့တယ်ဆိုတဲ့သွေးကျစ်ဖြစ်ပါလေခင်ဗျာကျွန်တော်တို့ဖွင့်ထားတဲ့ရေစခန်းကိုပထမသတိပြုတဲ့တိုင်းကျဖွင့်ထားတာကနေပြည်တော်ကောင်စီနေမီတွေကသဘူတီတီရေစခန်းဖြစ်ပါတယ်
ကုမ္ပဏီကနေပြည်တော်ကောင်စီသဘူတီမြို့နယ်ရေစခန်းမှာအမှုဖွင့်ပြီးရဲ့နောက်မှာရဲတပ်ဖွဲ့ကဒေါက်တာတန်းထွတ်ကိုဒီနေ့နေ့လယ်ပိုင်းကဖမ်းဆီးလိုက်တာဖြစ်ပါတယ်ရဲတပ်ဖွဲ့ကသဘူတီမြို့နယ်တရားရုံးမှာအချုပ်ရမန်တောင်းခံမှုစီစဉ်နေပြီးအမှုအသေးစိတ်ကိုပြောပြလို့မရနိုင်သေးကြောင်းစခန်းတာဝန်ခံတဦးကအခုလိုပြောပါတယ်
ဟုတ်ကဲ့အဲ့မုန်းနေပတ်သက်ပြီးကျွန်တော်တို့ဆောင်းနေတော့မှရှိလို့ဖြေလို့မရသေးဘူးခင်ဗျာ။နောက်ကျွန်တော်အကြောင်းဆုံးပြီးတဲ့ခါကျရင်ကျွန်တော်တို့ကုန်ချပြသွားမှာပါ။ဟုတ်ကဲ့။ကဲလောလောဆယ်ကျွန်တော်တို့လည်းလောကန်ဆောင်းနေတော့ဖြစ်နေတယ်နော်။ကျွန်တော်ကတော့ပြောလို့မရသေးဘူး။ဟုတ်ကဲ့။ကျေးဇူးတင်ပါတယ်။ဟုတ်ကဲ့ဟုတ်ကဲ့
။အာဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်အနေနဲ့ဒေါက်တာတန်းထွတ်ကို2013ခုနှစ်အာဂတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှန်56နဲ့ပထမသတင်းပေးတိုင်ကျဖွင့်ရေးယူခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာအစိုးရပြုပြင်တောင်းလဲရေးလုပ်ငန်းတစ်စိတ်တစ်ပိုင်းအဖြစ်နဲ့အာဂတိလိုက်စားမှုတိုက်ဖြတ်ရေးတွေကို Pomo Juban Dama Pijang, Tamara Uwimina, Netago Mengoma, Pyojavi, Shabai Dremabe, Soya Tijan Yashi Tau, Songan Sisi, Kangayarale, Pibaye Kemia.
Kuzote, Songan Tinjaka Ravashi. မြမတမရော်နဲ့ကချင်လွတ်လပ်ရေးတပ်ကအန်အေတို့ကြားတိုက်ပွဲပြင်းထန်နေတဲ့ကချင်ပြည်နယ်တနိုင်းမြို့နယ်မှာပိတ်မိနေတဲ့ကြေးရွာသားတွေကိုကချင်ပြည်နယ်အစိုးရအဖွဲ့ကစတင်ပြီးအကူအညီတွေပေးနေပါပြီ။နယ်မြေရှင်းလင်းပြီးပြီဖြစ်လို့နေရပြန်နိုင်တဲ့အကြောင်းမြမတမရော်ကကြေညာထားပေမဲ့လည်းဒေသခံတွေကတော့နယ်မြေအခြေအနေမတည်ငြိမ်သေးဘူးလို့ယူဆတဲ့အတွက်မပြတ်နိုင်သေးကြဘူးလို့ဆိုပါတယ်။ဆက်သွ
က်ပွဲတွေကြောင့်ဘေးလူရာကိုဆက်ပြေးနေရတဲ့စစ်ဆောင်တွေမူလရရွာမှာပြန်လည်နေထိုင်လို့ရပြီဖြစ်ကြောင်းတမတော်ကလည်းကြီးညာပြီးနောက်ပိုင်းမှာကချင်ပြည်နယ်စိုးရအဖွဲ့ကလည်းစစ်ဆောင်တွေအတွက်ဂူကြီးချပမှုတွေစတင်လှုပ်ဆောင်နေပြီဖြစ်ပါတယ်စစ်ဆောင်ရွာသားတွေအတွက်ပြည်နယ်စိုးရကလည်းဦးစီးပြီးတော့အကူအညီပေးဆောင်နေပြီလို့ကချင်ပြည်နယ်စိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်မြောင်းဝန်ကြီးဦးမြတ်သိန်းကခုလိုပြောပါတယ
်။တတိကိစ္စကျင်းရေးဟိုကြီးကပဲတွားပြီးမှပေးရပါခင်ဗျာ။ဟာတို့ဒီတလောက်ကတော့ဌာနကတို့တွားထောက်ပံ့တယ်လို့ပဲသိရတယ်
။ကချင်ပြည်နယ်ကချက်ချီနေတဲ့ဌာနဆိုင်ရာတွေပါဝင်တဲ့အကူအညီကယ်ဆယ်ရေးဖွဲ့ရင်တန်းဟာထောက်ပံ့ရေးပစ္စည်းတွေနဲ့တူမနေ့ညနေပိုင်းမှာတနိုင်းဒေတာဘက်ကိုဆက်ခွာသွားတယ်လို့တနိုင်းမျိုးစစ်ရှာအကူအညီပေးရေးဖွဲ့ဥတန်ကွန်းကပြောပါတယ
်။တနိုင်းမရောက်ခင်ရားမယ်ရန်ချာကနေအောင်ဘက်ကိုသွားတဲ့လမ်းကနေဝင်သွားပြီလို့ကြားတယ်။အဲ့ဒီစစ်ကင်းကြီးဖွဲ့ပြီးကားနဲ့သွားတဲ့အဖွဲ့လေးတို့ဒီအလန်ဒီနဲ့ကားစီးဆန်အားစီးကိုကြားတယ်
ပြည်ကြဲဧပြီလ17ရက်နေ့တည်းကတနိုင်းမြို့နယ်ဘက်မှာတမတော်နဲ့ KNA တို့ရဲ့တိုက်ပွဲတွေတွင်အောင်လော့ရွာနဲ့ပဝင်းချင်းကျေးရွာကရွာသား2000ခန့်ဟာစစ်ပီးလွရသောတောင်နဲ့ထွက်ပြေးသိမ်းရှောင်နေရပါတယ်။စစ်ရှောင်တွေနေနဲ့တနိုင်းမြို့ထဲကိုသိမ်းရှောင်လာရှိမိမဲ့လည်းတမတော်ဘက်ကနေဟန်သာပိတ်ဆို့ထားလို့တောဆက်မှာပဲတောင်းတင်နေခဲ့တာတပတ်ကျော်ကြာမိပြီဖြစ်ပါတယ်။ကချင်ပြည်နယ်တနိုင်းဒေသကစစ်ရှောင်ရွာသားတွေအနေနဲ့ KNA နဲ့ဆက်သွယ်မရှိတဲ့သူတွေမိမိတို့နေရင်းရွာကိုတန်လန်ကြောင်းဧပြီလ17ရက်နေ့မှာမြမတမတော်ဘက်ကကြေညာထားပေမဲ့ဒေသတွင်းမတည်ငြိမ်သေးတဲ့အခြေအနေကြောင့်စစ်ဆောင်တွေရွာမပြန်ရဲကြဘူးလို့ကရှင်လူမှုဖွံ့ဖြိုးရေးဖောင်ဒေးရှင်းကဥစော်ချက်ကပြောပါတယ
်သူတို့တပ်တော်အနေနဲ့နေမရှိနေတဲ့ကနုံပြုတ်ထားပြီးစားတော့ကအကြေခါတော့သူတို့တာဝန်ယူပါမယ်ရှင်မတပ်တော်ထားတာရှိတယ်အဲဒီလိုသူကတော့မလာရဲကြဘူးပေါ့တိုးရင်းမှာပဲနေနေကြတယ်ဒီလိုသူကလည်းတပ်တော်အနေနဲ့အမှထိုင်လုပ်ပြီးမှနေနေဆိုတော့ဘောဘက်ကလည်းနောက်ဆုံးတော့ဒီလိုသူဒီရဲကြံကြတာဆံဖြစ်လာမှစောက်လို့နေတာပါအဲ့ဒါကြောင့်မလာတာလေ
လက်ရှိတနိုင်းမြို့နယ်အောင်လော့ရွာနဲ့ပဝင်းချင်းမှာတပ်မတော်နဲ့ KNU တပ်ဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားနေစေလို့ KNU ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကပြောပါတယ်
ကျေးရတဲ့အခါနေ့နေ့ဖြစ်နေတဲ့အောင်လော့ပဝင်းချင်းမှာတိုက်ပွဲတွေကပြန်ဖြစ်တယ်ဆိုတဲ့သတင်းကတော့ကြားပါတယ်ဒီလိုလိုတက်ကြတဲ့လာတဲ့ဒီမှဖြစ်ပါတယ
်ဧပြီလ3ရက်နေ့စပြီးဒီနေ့ထိမြန်မာတပ်မတော်နဲ့ KNU တို့ကြားစစ်ရေးတွေတင်းမာလာနေချက်တာပါတမရုံနဲ့ KNU တို့အကြားတိုက်ပွဲဖြစ်ပွားနေရတာဟာ KNU အနေနဲ့ NC လမ်းကြောင်းကိုလက်မခံတာကြောင့်လို့လဲဝေဖန်ပြောဆိုမှုတွေရှိနေပါတယ်။ KNU အနေနဲ့ကတော့ NC လမ်းကြောင်းဟာပြည်ပြည်ဆိုမှုမရှိလို့လက်မှတ်မထိုးတာဖြစ်ကြောင်း KNU ပြန်ကြားရေးတာဝန်ကဘူမူကြီးနော်ဘူကဆက်ပြောပါတယ
်။ NC ဆိုတော့KNU နဲ့ပါဝင်ပြီးမှဆွေးနွေးကြတဲ့အရာဖြစ်ပါတယ်။အမေဒီ NCA ဆိုတဲ့နေရာမှာကေဝတာမဟုတ်ပါဘူးခြားဒိုက်တာနဲ့နဲ့ကြိုက်ရအလုံးကသူတို့ကကျလက်လောက်တဲ့အချက်လက်တွေမရှိတဲ့အခါကျတော့လက်မထူးဘူးဆိုတာကတော့ခံတာဖြစ်နေတယ်ကေဝလည်းအဲ့ဒါကြောင့်လက်မမထူးတာဖြစ်တယ်
2013ခုနှစ်မေလကစပြီးတော့တပ်မတော်နဲ့ KNU အကြားတကြောပြန်စီရေးပဋိပက္ခတွေဖြစ်ပေါ်ခဲ့ပြီးနှစ်ဖက်တိုက်ပွဲကြောင့်ဒေသခံပြည်သူသသိန်းကျော်စစ်ပီးသိမ်းရှောင်နေရပါတယ်။ KNU ဟာ FENCC ခေါ်ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီမြောက်ပိုင်းမှာမဲ့အဖွဲ့ဝင်လည်းဖြစ်ပါတယ်ခင်ဗျာ
။ဆရာရှင်များရှင်မြမစိုးရရဲ့ပြည်ပြည်ပြောင်းလဲရေးစီစဉ်တွေကိုအချုပ်ချာအာဏာရဲ့မူလပိုင်ရှင်ဖြစ်တဲ့ပြည်သူလူထုနဲ့နီးစက်တဲ့အောက်ခြေကစတင်မှဖြစ်ကြောင်းသမရဦးဝင်းမြင့်ကနေ့တကူမိန့်ခွန်းမှာပြောကြားသွားပါတယ်။ပြည်ပြပြောင်းလဲမှုတွေနဲ့အံဝင်တဲ့သူတွေကိုလည်းအရေးအသွေးရှိသူတွေနဲ့အစားထိုးသွားမယ်အကြောင်းပြောကြားခဲ့တာပါ။အစိုးရအုပ်ချုပ်မှုပြည်ပြပြောင်းလဲရမှာဘယ်ကဏ္ဍတွေဘယ်ဌာနတွေမှာအပြောင်းလဲတွေလုပ်ဖို့လိုအပ်နေပါလဲ။လူမှန်နေရာမှန်ဖြစ်ဖို့ဘယ်လိုလူတွေကိုဖယ်ရှားပြီးဘယ်လိုပုံကိုမျိုးတွေကိုနေရာပေးသင့်ပါသလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စစ်စစ်မှဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမင်းမြတ်လူတွေအနေနဲ့VOA ရဲ့ဖုန်းနံပါတ်1-232-3995လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကိုကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့တိုင်းရိုက်နေတဲ့အစီအစဉ်ကကျဆိုပါရရှင်။ VOA ရဲ့တကြနေညပိုင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါရရှင်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းနဲ့အမေရိကန်သမ္မတကြားထိပ်သီးဆွေးနွေးပွဲကျင်းပဖို့ပြင်ဆင်နေတဲ့ဆိုတော့မြောက်ကိုရီးယားဘက်ကထွက်လာတဲ့သတင်းတွေနဲ့ပတ်သက်ပြီးအသက်မိတဲ့အကြောင်းတောင်ကိုရီးယားသမ္မတမွန်ဂျေအင်ကပြောပါရယ်အမေရိကန်လွှတ်တော်အမတ်တွေနဲ့ကြွန့်ကျင်သူတွေကတော့တန်တမန်ခင်းဆိုင်ရာအစပြုလာတဲ့မရေရာသေးတဲ့သတင်းစကားတွေအပေါ်မှာချိန်ဆနေကြစေဖြစ်ပါရယ်နိုင်ငံခြားရေးဝန်ကြီးဌာနက VOA သတင်းတောက်ဆန်ဒီစိန်ပြုတ်ပြုတ်ထားတဲ့သတင်းလွှာကိုဦးသိန်းထိုင်ဦးကပြောပြမှာပါရှင်
ကိုရီးယားကျွန်းဆွယ်နျူကလ িয়ার ဖြတ်သိမ်းရေးနဲ့ပတ်သက်ပြီးသမ္မတဒေါ်နယ်ထရန့်နဲ့တွေ့ဆုံတဲ့အခါမှာမြောက်ကိုရီးယားဘက်ကကျူတင်စည်းကမ်းသတ်မှတ်ချက်ထားမှာမဟုတ်ဘူးဆိုပြီးတောင်ကိုရီးယားသမ္မတမွန်ဂျေအင်ကပြောဆိုပါတယ်တောင်ကိုရီးယားကနေအမေရိကန်တပ်တွေဆုတ်ခွာရေးလို့အမေရိကန်ပြည်ထောင်စုဘက်ကလက်မခံတဲ့ကျူတင်သတ်မှတ်ချက်တွေလည်းဆွေးနွေးပွဲမှာပါမှာမဟုတ်ဘူးလို့သမ္မတမွန်ကပြောဆိုရပါရှေ့သတင်းမှကျင်းပတော့မယ့်တောင်ကိုရီးယားနိုင်ငံထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံသားဝင်ကြီးဌာနပြောရေးဆိုခွင့်ရှိသူ Heather Nauert ကတော့စိုးရိမ်မှုမရှိတဲ့အကြောင်းအခုလိုပြောဆိုပါတယ
် We don't have concerns about those talks. We understand that
ဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးကျမတို့စိုးရိမ်တာမရှိပါဘူး။ကိုရီးယားနှစ်နိုင်ငံကြားဆွေးနွေးပွဲဟာအရေးကြီးတဲ့ကိစ္စဆိုတာကျမတို့နားလည်ပါတယ်။သူတို့မှာပြည်တွင်းကိစ္စဆွေးနွေးစရာတွေအများအပြားရှိတယ်လို့သက်ဆိုင်ရာနိုင်ငံသားတွေအတွက်လည်းဒီဆွေးနွေးပွဲကတိတ်အရေးကြီးပါတယ်။
သမ္မတထံနဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းတို့တွေ့ဆုံမဲ့ထိပ်သီးအစည်းအဝေးကိစ္စ CIA ထောက်လှမ်းရေးအေဂျင်စီဒါရိုက်တာမိုက်ဖွန်ဘီယိုမြောက်ကိုရီးယားကိုသွားတဲ့ကိစ္စတွေနဲ့ပတ်သက်ပြီးအမေရိကန်ထက်လွတ်တော်အမတ်တွေကချိန်ဆနေကြသေးပါ Republican ထက်လွတ်တော်အမတ် Mitch McConnell ကအခုလိုပြောဆိုပါ
တယ်
မြောက်ကိုရီးယားအရေးဟာသမ္မတအတွက်ဗဟေသည့်ဆန်တဲ့ရှုပ်ထွေးမှုတစ်ခုပါသမ္မတအဆက်ဆက်ကြုံခဲ့ရတာပါအခုမိုက်ပွန်ပီယိုကြိုးပမ်းနေတဲ့အခြေအနေကတော့အဆုံးသတ်မှာအပြေတစ်ခုခုထွက်မယ်လို့မျှော်လင့်ပါတယ
်မြောက်ကိုရီးယားနျူကလ িয়ার အစီအစဉ်နဲ့ပတ်သက်ပြီးအချိန်တွေတိတ်ကြာနေပြီဖြစ်တဲ့အတွက်သမ္မတထရန့်ဆိုရအနေနဲ့အပြေတစ်ခုခုထွက်အောင်လိုရတော့မယ့်အချိန်ရောက်နေပြီလို့မစ္စမက်ဂေါ်ဒင်ကပြောတာပါဒါပေမဲ့တခြားဒီမိုကရက်တစ်အမတ်တွေကတော့တန်တရားနဲ့ချိန်ဆနေကြပါတယ်ထိပ်သီးဆင်းနေပွဲအောင်မြင်မယ်လို့တော့သူတို့ကမျှော်လင့်ပါတယ်ဒါပေမဲ့သမ္မတထရန့်မှာရှင်းအောင်ဆက်ဆက်ရှိရှိလက်တွေ့ကြတဲ့မဟာဗျူဟာတည်းကမရှိပါဘူးဒီမိုကရက်ထက်လွတ်တော်အမတ်ချော့ရှာမာကစိုးရိမ်နေကြောင်းပြောဆိုရပါ
ဘူးမြင်ပယ်လို့မရတာကဆွေးနွေးပွဲဟာအင်မတန်အန္တရာယ်ကြီးတဲ့ကိစ္စဆိုတာပါကျွန်တော်အဓိကစိုးရိမ်တာကသမ္မတကသူ့အကြိုက်စိတ်လိုက်မှန်ပါလက်တန်းဆုံးဖြတ်လိုက်တာမျိုးတွေလှုပ်လာရင်အမေရိကန်ပြည်ထောင်စုအတွက်အန္တရာယ်ကြီးနိုင်လို့ပါ
မဟာဗျူဟာနဲ့နိုင်ငံတကာလေးလာရေးဌာနကလေးလာသုံးသက်သူဆူမီတရီကတော့အခုလိုမြင်ပါတယ
်ကင်ဂျွန်အွန်းနဲ့ထရမ့်ထိပ်ပြီးအစည်းအဝေးကကြေညာချက်တစ်ခုခုထုတ်ဖို့ထမမဟုတ်ကြီးမားတဲ့သဘောတူညီချက်ရနိုင်ဖို့အတွက်အခြေခံသဘောတူညီမှုမျိုးရတာမျိုးအခြေအနေကောင်းတွေပေါ်လာနိုင်ပါတယ်ကြီးမားတဲ့သဘောတူညီချက်ဆိုတာကမြောက်ကိုရီးယားဘက်ကနျူကလ িয়ার ဖြတ်သိမ်းရေးတိကျတဲ့ခြေလှမ်းတွေလှမ်းလာခဲ့ရင်အမေရိကန်ပြည်ထောင်စုအနေနဲ့ငြိမ်းချမ်းရေးသဘောတူစာချုပ်ကိုလက်မှတ်ထိုးတာမျိုးပါ
ဂျော့ချ်တောင်းတက္ကသိုလ်ကလေးလာသုံးသက်သူတယောက်ဖြစ်တဲ့Dennis Wilder ကတော့ဒီထိပ်သီးဆွေးနွေးပွဲဟာအမေရိကန်ပြည်ထောင်စုဘက်ကသတင်းတွေမှာဝါရဖြန့်ကောင်းယူကျင်းပမယ်ခီးစဉ်တော့ဖြစ်ချင်မှုမရဘူးဆိုပြီးသုံးသပ်ပြောဆိုပါတယ်မြောက်ကိုရီးယားဘက်ကဒီလောက်အတွက်ပဲကျင်းပတာမျိုးဆိုရင်တော့သမ္မတထရန့်ကအစည်းအဝေးကိုပယ်ချက်မယ်ဆိုတာသိကြတယ်ဆိုပြီးသူ့ရဲ့အမြင်ကိုပြောဆိုသွားတာပါစီစဉ်နေတဲ့ထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်လို့သမ္မတထရန့်ကိုယ်တိုင်ကလည်းအကောင်းမြင်မျှော်လင့်တဲ့အကြောင်းပြောထားပါတယ်ဒါပေမဲ့လည်းမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းဘက်ကသူမျော်လင့်တဲ့အတိုင်းမလုပ်ခဲ့ဘူးဆိုရင်တော့သူ့ဘက်ကလည်းကြောခိုင်းမှုအစဉ်သင့်မယ်လို့သတိပေးပြောဆိုနေကြောင်းပါခင်ဗျာ
။ဦးသိန်းထိုင်ဦးပြောပြသွားတာပါရှင်။မကြာခင်ထုတ်လွှင့်မဲ့ဒုတိယနိုင်ဝက်ဆာအစီအစဉ်မှာတော့အမျိုးသမီးခန္ဓာသုတ္တဆောင်လေးအမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာစတဲ့သတင်းပတ်စင်ခန္ဓာတွေနှာစင်ကြရမှာပါရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လာညာကြပါရှင်2018ခုနှစ်ဧပြီလ20ရက်တောက်ကြနေညပိုင်း VOE အစီအစဉ်တွေကိုလိုင်းဒိုမီတာ25 kHz 15953ညလိုင်းဒိုမီတာ32 kHz 11803ညနဲ့လိုင်းဒိုမီတာ51 kHz 9335တို့ကနေတိုက်ရိုက်ဖမ်းယူနိုင်ကြပါတယ်။အခုည10နာရီထိထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေကတော့အမျိုးသမီးခန္ဓာသုတဆောင်လင်အမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့ဤပညာမှာတော့လက်မှုလဲယာနဲ့ဆက်မှုလဲယာကုပြောင်းရေးဟာလဲယာထွက်ကုန်တွေအပေါ်ဘလို့အကျိုးကျေးဇူးတွေရနိုင်ပါသလဲ။
သမီးတို့ကသူစိုက်တဲ့ချင်းကတအေးကောက်ဒင်းပြလာလောက်ထွက်တယ်။အခုကျွန်တော်နီးနေနေစိုက်တဲ့စိုက်ကော132ဒင်းထွက်တယ
်။ Pioneer Agrobics ကုမ္ပဏီကဒေါက်တာမျိုးအောင်ကျော်ရဲ့ပြောပြချက်နဲ့အတူနှာစင်နိုင်ပါတယ်။အခုရင်ဆုံးတော့အမျိုးသမီးကန်တာကိုထုတ်လွှင့်ပေးပါမယ်ရှင်။အမေရိကန်ရဲ့41ယောက်မြောက်သမ္မတ George H.W. Bush ရဲ့ဇနီး Barbara Bush ဟာဧပြီလ18ရက်အင်္ဂါနေ့ကအသက်62နှစ်အရွယ်မှာ Texas ပြည်နယ် Houston မြို့မှာကွယ်လွန်သွားပါပြီ။သူကွယ်လွန်သွားတဲ့အတွက်နိုင်ငံတော်ဝမ်းနဲ့ကြေကွဲကြတယ်လို့သူနဲ့ပတ်သက်လို့အမှတ်တရချီးကျူးဂုဏ်ပြုကြတာလည်းရှိပါတယ်။သမ္မတဟောင်းကရော်ကွယ်လွန်သူ Barbara Bush ကိုနိုင်ငံကဘယ်လိုအမှတ်ရကြသလဲဆိုတာကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလာတန်ကတင်ဆက်ထားပါတယ်ရှင
် Bend but never break me, 'cause it only serves to make me more determined to achieve my final goal.
I have no fear of death, which is a huge comfort because we're getting darn close.
ကျမတီမမကြောက်ပါဘူးဒီလိုစိတ်ထားနိုင်တဲ့အတွက်လေကျမတို့အသက်ကြီးလာလို့ဒီကနေ့ဤဝေးရောက်နေတဲ့လူတွေအတွက်စိတ်ကိုစိတ်တက်တာစီပါလေကျမရဲ့ချစ်လာစွာသောခင်မွန်းဂျော့ချ်ရောကျမတို့ရောတီမကိုမကြောက်ပါဘူးကျမတို့ကိုဖျားတကင်ကစောက်ရှောက်မှာဖြစ်တယ်လို့ကျမယုံကြည်တဲ့အတွက်ဖြစ်ပါတယ်လို့2013တုန်းကတွေ့ဆုံမိမြန်ကန်တရားမှာခုလိုပြောကြခဲ့တဲ့သမ္မတဂရိုဟောင်းဘာဘရာပစ်ဘုရှာနှလုံးယောဂအသက်ရှူလမ်းကြောင်းယောဂနဲ့မနာမကျန်းဖြစ်ခဲ့ပြီးတဲ့နောက်ဧပြီလ18ရက်နေ့အသက်92နှစ်အရွယ်မှာကွယ်လွန်ခဲ့တာဖြစ်ပါတယ်သူရဲ့ခုလိုကွယ်လွန်မှုတွေအမေရိကန်နိုင်ငံတစ်ဖက်မှာဝန်းနေကြေကွဲကြတယ်လို့သူသက်ရှိထင်ရှားရှိစဉ်ကမိခင်တူဇနီးကောင်တူနိုင်ငံသားကောင်တူပိသခဲ့မှုတွေလည်းချီချူးပြောဆိုလျက်ရှိကြပါတယ်။တမန်ဒေါ်နယ်ထရမ့်ကဘာဘရာဘုရှ်ကွယ်လွန်မှုနဲ့ပတ်သက်လို့အခုလိုပြောခဲ့ပါတယ်
။ Her strength and toughness really embodied the
spirit ခွန်အားနဲ့ဘဝကိုခံနိုင်ရည်စီးမှုဟာကျွန်တော်နိုင်ငံရဲ့စိတ်ဓာတ်ကိုတကက်ကိုကူစားပြုခဲ့တာပါ။
1925ခုဇွန်လ10ရက်နေ့ကနယူးယောက်မြို့မှာမွေးဖွားခဲ့သူဘာဘရာပစ်ဟာခုတမရဖြစ်လာတဲ့ George H.W. Bush နဲ့အသက်16နှစ်အရွယ်မှာဆက်တွေ့ခဲ့ပြီးဒုတိယကမ္ဘာစစ်တွင်ရေငုပ်သင်္ဘောဘုံးကျဲလေယာဉ်မောင်းသူ Bush ဟာတက္ကနီခိတအပြန်ဖြစ်တဲ့1945ခုဇန်နဝါရီလ6ရက်နေ့မှာသူတို့နှစ်ဦးလက်ထပ်ခဲ့တာဖြစ်ပါတယ်။သူတို့နှစ်ဦးရဲ့အိမ်ဆောင်တက်ကတော့သူကွယ်လွန်ချိန်မှာ83နှစ်ရှိပြီးသား6ဦး၊နှီး14ဦးနဲ့မိ9ဦးတို့ထွန်းကားခဲ့တာဖြစ်ပါတယ်။ခင်မွန်းတဲ့ George Bush ဟာ1966ခုနှစ်မှာ Texas ပြည်နယ်လွှတ်တော်မှဖြစ်ခဲ့ပြီး1980ခုနှစ်မှာတော့ကုလသမဂ္ဂတာမကြီး1983ခုနှစ်မှာ Republican Party ဥက္ကဋ္ဌနဲ့1984ခုနှစ်မှာတရုတ်နိုင်ငံဆိုင်ရာ American တာမကြီးပြီးနောက်ပိုင်းမှာ CIA Director ဖြစ်ခန့်အပ်ခြင်းခံရပြီးတဲ့နောက်1980ခုနှစ်89ခုနှစ်မှာဒုတိယသမ္မတနဲ့1989ခုနှစ်နဲ့1993ခုနှစ်မှာသမ္မတဖြစ်လာခဲ့တာပါဒါအပြင်တာကြီးဖြစ်သူ George W. Bush ကလည်း2000ခုကနေ2009ခုနှစ်အထိသမ္မတတက်တန်းတစ်ကြိမ်ထမ်းဆောင်ခဲ့တဲ့သူဖြစ်တဲ့အတွက်ကြောင့်လေ Barbara Bush ဟာအမေရိကန်သမိုင်းမှာခင်မွန်းတဲ့လေသမ္မတသားလေသမ္မတဖြစ်တဲ့သမ္မတကတော့နှစ်ဦးထဲမှာတဦးပါဝင်ဖြစ်ပြီးအမေရိကန်သမိုင်းမှာနာမည်ကျော်တဲ့သမ္မတကတော့သုံးဦးနဲ့တဦးပါဝင်တယ်လို့သမ္မတသမိုင်းသုတေသီ Doug Weed ကပြောပါတယ်
It's one of the three greatest first ladies in American history.
People American the mind ma two jun that samrat garo thung u na two u phit par. Lu ri ya su ko Abigail Adams san nai shin ya par. Tu ro nu u ja kwa cha mu ga nu u zalong ga khin mon le samrat sa phit tu le samrat phit khat be me. Abigail Adams ka sa samrat ma phit khin 1868 khu ma chung ba twa kae par. Barbara Bush ka ro sa phit tu samrat phit da ko le bi lite par. သူဟာစိတ်ကိုထူးချွန်ပြီးကံလဲကောက်ပါတယ်သူနားမှာရှိတဲ့ဇူတွေအောင်မြင်ထူးချွန်ကြလို့ပါအ
ချိန်ကနိုင်ငံတော်လုံခြုံရေးအကြံပေးပုဂ္ဂိုလ်လေးဖြစ်နိုင်ငံသားရေးဝန်ကြီးလေးဖြစ်ခဲ့သူကောလင်ပါဝယ်ဟာဘုရှ်ရင်းမောင်နှံနဲ့ယဉ်ကျေးသူတူဖြစ်ပါတယ်ဘာဘရာဘုရှ်သူကိုယ်သူနှိမ့်ချပြောဆိုမှုနဲ့ပတ်သက်လို့အမှတ်တရအခုလို့ပြောခဲ့ပါတယ
် She was dedicated to family and she treasured friendsAnd I saw that so many different ways.
ဘာမိသားစုကိုဗီယူဆိုင်တယ်။မိဆွေတွေကိုလည်းတန်ဖိုးထားတယ်ဆိုတာကိုနှစ်ပေါင်းများစွာအတွင်းကျွန်တော်တွေ့ခဲ့ရပါတယ်။သူကသူ့ကိုယ်သူလည်းနှိမ့်ချပါတယ်။တမနာကတော်ဖြစ်အင်ဂျီတော်ကိုသူရောက်လာတော့တင်းနောက်တယောက်ကသူ့ကိုမေးတယ်။ဘသူကအဝတ်အစားအတွက်တောင်းဝန်ယူမှလဲပေါ့။အဲ့တုန်းကတမနာကတော်ဟောင်းနန်စီရီကင်ကဒီဇိုင်နာအဝတ်အစားတွေကိုဝတ်ခဲ့တာ။သူကတော့ရှင်းရှင်းပဲတံပြောခဲ့တယ်။ဘသူကမှတောင်းဝန်မယူဘူး။အိမ်မှာရှိတာပဲဒီကိုယူလာခဲ့မယ်ဆိုပြီးသူကအဲ့လိုပြန်ပြောခဲ့တာပါ။
သားကြီးဖြစ်သူသမရဟောင်းဂျော့ချ်ဝီဘုရှ်ကတော့သူ့မိခင်ကွယ်လွန်မှုနဲ့ပတ်သက်လို့သူ့အနေနဲ့တရားနဲ့ဖြေနိုင်ခဲ့တဲ့အကြောင်းသတင်းမီဒီယာကိုအခုလိုပြောခဲ့ပါတယ်
။ She had great faith. She truly believes that she is there's an afterlife.
ကျွန်တော်မိကနောင်ဘဝကိုတကယ်ပဲယုံကြည်ပါတယ်။ဘုရားသခင်ကသူ့ကိုနှွေးထွေးစွာကြိုဆိုလိုက်မယ်လို့သူယုံကြည်တယ်။ဒါကြောင့်တရားမှာကိုမကြောက်ခဲ့ပါဘူး။သူဒီလိုဘဝကူးကောင်းမှဖြစ်တဲ့အတွက်လေသူကွယ်လွန်သွားရတဲ့အပေါ်ကျွန်တော်စိတ်ဖြည့်နိုင်ခဲ့ပါတယ
်။အလားတူပဲသားဖြစ်သူရဲ့ဇနီးသမရဂရဟောင်းလော်ရယ်ဘုရှ်ကလည်းသူ့ရောက်မှကိုစံပြနမူနာယူခဲ့တယ်လို့ပြောခဲ့ပါတယ်
။ And I couldn't talk about women leaders without mentioning
အမျိုးသမီးခေါင်းဆောင်တွေအကြောင်းပြောမယ်ဆိုရင်ကျမရောက်မှအကြောင်းမပြောဘဲမနေနိုင်ပါဘူး။သူ့ကိုနမူနာယူပြီးကျမလည်းသမရဂရဟောင်းတူဖြစ်လာခဲ့တာပါ။သူ့ရဲ့ရှေ့ဆောင်လမ်းပြမှုတွေကျမသိက်ကိုကျေးဇူးတင်ပါတယ်။
အင်တောင်တက်83နှစ်ကြာပေါင်းတင်လာခဲ့တဲ့ဘာဘရာဘုရှ်နဲ့ဂျော့ချ်ဘုရှ်တို့ဇနီးမောင်နှံဦးတို့ကြားထားရှိခဲ့တဲ့မေတ္တာဟာလေအများအားကြစရာဖြစ်ခဲ့ပါတယ်။အသက်20အရွယ်မှာကျောင်းဆက်မတက်ပဲဂျော့ချ်ဘုရှ်နဲ့လက်ထပ်ခဲ့တဲ့သူ့ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့လေဘာဘရာဘုရှ်ကသူမကွယ်လွန်မီသတင်းမီဒီယာကိုပြောခဲ့တာကတော့
One of the reasons I made the most important decision of my life to marry George Bush is because
ဘဝမှာအရေးကြီးဆုံးဆုံးဖြတ်ချက်ကတော့George Bush ကိုလက်ထပ်ခဲ့တဲ့အကြောင်းကသူကကျမကိုရီအောင်လုပ်နိုင်လို့ပါပဲ။မှန်ပါတယ်။တခါတလေမျက်ရည်တွေကြားမှာရီနိုင်ခဲ့ကြပါလေ။အဲ့လိုဘဝမှာအတူစိတ်ချမ်းသာမှုရှာနိုင်တာဟာလေကျမတို့နှစ်ဦးကြားနှောင်ကြိုးကိုခိုင်မာစေပါလေ။ဒါကြောင့်လောကမှာစိတ်ချမ်းသာစွာနေကြပါ။ဘဝမှာစိတ်ချမ်းသာမှုမရှာနိုင်ရင်တော့လူဖြစ်ရကျိုးနတ်မှာမဟုတ်ပါဘူးလို့ Barbara Bush ကပြောခဲ့တာဖြစ်ပါလေ။အမေရိကန်သမ္မတဂရိုတိုင်းဟာနိုင်ငံအကျိုးတွေပရဟိတလုပ်ငန်းတွေကိုချိရှုဆောင်ရွက်လေးရှိကြရမှာဘာဘရာဘုရှ်ကတော့မိဘတွေကဒါသမီးတွေကိုစာဖတ်ပြဖို့အားပေးခဲ့တဲ့အတွက်လေဘာဘရာဘုရှ်ဖောင်ဒေးရှင်းဖော်ဖဲမလီလစ်ထရစီကိုမတ်တီးခဲ့တာဖြစ်ပါတယ်သမ္မတဂရိုဟောင်းဘာဘရာဘုရှ်နဲ့ဖတ်တယ်လို့နိုင်ငံတကာအမှတ်ရနေကြတယ်လို့ပင်ဆယ်ဗေးနီးယားပြည်နယ်နေတမိုင်းသူတေသည်ဒေါ်ဖြူဖြူကလည်းဘာဘရာဘုရှ်နဲ့ပတ်သက်လို့ဘယ်လိုအမှတ်ရပါသလဲဆိုတာကိုတင်ပြရင်ဒီသတင်းပတ်ရဲ့မြေတီမြာကန္တာကိုညီကုန်းချုပ်အပ်ပါလိမ့်ရှင
်သမရကတော်ဒီထဲမှာဘာဘရာဘုရှ်ကိုကျမဘယ်လိုမြင်တယ်လဲဆိုရင်သမရကတော်ဆိုရင်ဘာလုပ်ပေးရမှာတဲ့သူကသမရကတော်တယောက်နေနဲ့ပြည်သူပြည်သားတွေအတွက်လိုအပ်တာတွေဘာလုပ်အောင်လဲဆိုအဲ့လိုမျိုးသဘောမျိုးခံယူချက်ရှိတယ်နော်ရင်းနှီးပေါင်းနှင်းနဲ့ဆက်ဆံတဲ့တော့သူနဲ့ဆိုရင်ねဘာမဆိုပြောလို့ရတဲ့သဘောမျိုးရှိတယ်သူနေတာထိုင်တာသူဝတ်တာစားတာစားတယ်သူသား George W. Bush သမရဖြစ်တော့သူကသမီးလေးနှစ်ယောက်ပါပါသမီးလေးတွေအပေါ်တက်မှာသမရအင်တော်မှာရှိတဲ့သမီးတွေနေတဲ့အခန်းမှာနေတော့သူ့သမီးလေးကအခုဒီရေးတယ် General Bush ကသူ့မိမလေးကသူ့အဖွားကပြောလဲစင်အဲ့နေတော့ကျမနဲ့ကျမအမအရန်ကိုပျော်ပြီးတော့နော်ကျမတို့နေတဲ့အပေါ်တက်အခန်းကနေဖပုံးမှုကိုပေါ့နော်ဖုံးဆက်ပြီးတော့သူတို့ကြိုက်တဲ့ဟာလေးပေါ့မှားပြီးအပေါ်တက်အခန်းကိုမှားဦးမှားပဲပေါ့ဒါအခွင့်အရေးလေဒါနေတဲ့အခွင့်အရေးမှမဟုတ်လို့သူလှုပ်လို့ရတာသမရသမီးပဲလှုပ်လို့ရတာလို့ဆိုလှုပ်မယ်ဆိုကော်မလေးနဲ့ပဲလှုပ်ကြအဲ့မှာကျမတို့ဖွားအီရတယ်ကျမတို့လုတာကကားပေါက်ကနေချိပြီးကျမတို့ဘာပြုံးလဲဒါလုတာကမကြိုက်ဘူးမလုပ်ရဘူးမင်းတို့ကသမရသမီးတွေနဲ့မင်းတို့အချိန်တန်ရင်အောက်မှာသင်္ကြန်သားကမှမစားနဲ့အပေါ်တက်ထိမင်းတို့ကအခွင့်အရေးယူပြီးအောက်ကစားပုံမှုကလူတွေကိုအချိန်မတော်ဘာစားခြင်းနဲ့ညာစားခြင်းနဲ့ဆိုပို့လို့အဲ့ဒါမျိုးမင်းတို့ဒါလုံးလို့မရဘူးဒါနော်မင်းတို့အဖေကတိုက်ပြီးကိုအလုတ်ကျွေးပြနေတာအဲ့ဒါမင်းတို့အလုတ်ကနော်မင်းတို့အဖေကိုအကူအညီပေးရမယ်မင်းတို့အဲ့လိုမလုပ်ရဘူးဆိုတော့သူပြောတယ်အဲ့လိုသီးခန်းနေရှိတယ်လို့ပြောတယ်လေမင်းတို့ကအေဂျူတော်ကဟိုတယ်မဟုတ်ဘူးဟိုတယ်လို့တယ်လီဖုန်းဆက်ပြီးတော့ဘာမှဒီလိုပို့ပေးတာမင်းတို့လုံးလို့မရဘူးသူအဖွာသူအဲ့လိုပြောရဲဆိုပြီးပြောတယ်နော်အဲ့လိုရှိတယ်လေနောက်တစ်ခါ Wesley College အမေရိကန်နိုင်ငံမှာမြို့ကြီးတက်တဲ့ college အမှာပွားသူဝင်းနေတယ်မင်းကို तू ပြောရခါ तू ဖာပြောလေအဲ့အမျိုးသမီးသူကြီးကလုံး Somewhere out in this audience may even be someone who will one day follow in my footsteps and preside over the White House as the president's spouse.I wish him well. အဲ့တော့အောက်ကလူကလည်းနားလေသူက indirectly ဒီထဲမှာတဲ့ခမရဲမှာရှိတဲ့တယောက်ကပေါ့နော်။တနည်းနည်းကြာရင်ကျမရဲ့ခြေရောက်နင်းလိမ့်မယ်တဲ့။အင်ဖြူတော်မှာပေါ့နော်။သမရရဲ့ကျင်ဘက်အနေနဲ့အင်ဖြူတော်မှာကြိပြတ်ပြီးတော့ဒီထဲကတယောက်ကရှိကိုရှိလိမ့်မယ်စီသူပြောတယ်။ဆုံးမှာပါပြောလဲဆိုရင် I wish him well တဲ့သူပြောတယ်။ဆုံးလို့ချင်တာပါတဲ့ကျမလည်းပတ်လိုက်တော့ဟာI wish her well more when the battle him is. So it has a hint be it. I wish him well so ra. ဒီခုတည်းကမြို့တပီးတွေနဲ့မှာတယောက်ကသမရဖြစ်မယ်ဆိုရင်သူရဲ့ယောက်ျားကလေအဲ့သမရရဲ့ကျင်ပေါ်ပေါ့နော်အဲ့တော့သူအဲ့ဒါမြို့သူကထည့်တော့တဲ့အတွက်အောက်ကနေအားလုံးကခါလေအားရဝမ်းသာပြီးတော့လက်ခုပ်လက်ဝါးတွေတီးကြတယ်လို့ဆိုမြို့တပီးတွေကရေးကြည့်တယ်ဒီနေ့ကျရင်မြို့တပီးတွေကသမရရဲ့ကျင်ပေါ်တွေမကောက်ဘူးသမရတောင်ဖြစ်နိုင်တယ်ဆိုတဲ့သဘောသူကအဲ့လိုမျိုးပြောကျမကအဲ့ဒီ line ကိုအဲ့လိုပဲခံယူရဲ You can bend but never break me cause it only serves to make me
ဆရာလာတဲ့စီစဉ်ပြဆက်ပြနေတဲ့အမျိုးသမီးကဏ္ဍကိုအခုလိုတောက်ကြနေညပိုင်းမှာအတိထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့စနေနေ့မနေ့ပိုင်းမှာနားဆင်နိုင်ပါလိမ့်ရှင်။အခုတုဒ္ဒဆောင်လေအမေရိကန်တခွင်စီစဉ်ကိုနားဆင်ကြရပါမယ်။ဒီတစ်ပတ်မှာတော့မတန်ဆွမ်းသူတွေအတွက်အစိုးရရဲ့လူမှုဖူလုံရေးအထောက်ပံ့တွေအကြောင်းနယူးယောက်ပြည်နယ်အယ်ဘန်နီမြို့ကကုမှုကျော်ကိုဆက်သွယ်မိမြန်ပြီးကိုအောင်အောင်ကတင်ပြပေးထားပါလိမ့်ရှင်။
ကိုမိုးကျော်ကအမေရိကကိုဒါမတန်ဆွမ်းဒုက္ခတွေတရားအနေနဲ့စရောက်တဲ့အချိန်မှာပေါ့လေအစိုးရကဘလို့ထောက်ပံ့ပေးလဲဆိုတာကိုအရင်ဆုံးစပြီးတော့ပြောပြပေးပါလား
အမေရိကနိုင်ငံတွေကိုဝင်လာတဲ့ဒုက္ခတွေမှန်သမျှကိုဟိုပါပေါ့နော်ရောက်တာနဲ့တပြိုင်နက်တည်းကိုသူတို့ကစောင့်ဝင်နေရေးအတွက်ဆိုလို့ရှိရင် food stand တို့နောက်ကျန်းမာရေးအတွက်ဆိုရင် Medicaid တို့ကိုသူတို့ထောက်ပံ့ပေးတယ်ဒါပေမဲ့ကျွန်တော်အနေနဲ့ကြတော့ကျွန်တော်ကလက်နှစ်ဖက်ကလည်းမရှိဘူးမျက်စိကလည်းတလုံးကပြေပေါ့ဗျာတလုံးကလည်းကောင်းကောင်းမမြင်ဘူးဆိုတော့ကျွန်တော်ကအလုံးမလုံးနိုင်တဲ့လူစည်းရင်းထဲမှာဝင်နေတယ်အဲ့ဒီအတွက်ကြောင့်မလို့ကျွန်တော်ကပင်စင်ပေါ့ဗျာအဲ့လိုမျိုးကိုကျွန်တော်တို့ကရှောက်ရတယ်အဲ့လိုရှောက်တဲ့နေရာမှာလည်းဆရာဝန်ရဲ့ထောက်ခံစာတွေလိုအပ်တယ
်ဆိုတော့ကိုမိုးကျော်ကအမေရိကကိုခုနလိုမျိုးပုံစံမျိုးနဲ့ဒီရောက်လာတယ်ဆိုတဲ့အခါကျတော့ဥမာဟိုငွေသားပေါ့လေလစဉ်ငွေကြေးဘလောက်လောက်အထိအစိုးရကထောက်ပံ့ပေးပါလေ
စာရောက်ခါစားကကျွန်တော်တို့ကဒုက္ခတဲ့အနေနဲ့ရောက်လာတယ်ရောက်လာတဲ့အတွက်ကြောင့်မလို့900လောက်ကနေစပေးတယ်သို့တော့အဲ့ဒီ900ကို9နှစ်အတွင်းအထိပဲပေးနေသူတို့ရဲ့တတ်မှတ်ချက်ကအဲ့9နှစ်အတွင်းမှာကျွန်တော်ကနိုင်ငံသားဖြစ်ရမယ်အခုနိုင်ငံသားကျွန်တော်ဖြစ်ပြီးတဲ့နောက်ပိုင်းမှာကျရင်ပြင်ဆင်လာတာကို तू က900အထိတိုးမြှင့်ပေးတယ
်ဟုတ်ဒါကတော့ငွေသားအနေနဲ့ထောက်ပံ့တာပေါ့လေ
ဟုတ်တယ်
ဒါပေမဲ့လည်းပဲဒီအပြင်ကျွန်တော်တို့သိတာဆိုလို့ရှိရင်ဒီမှာ food stamp လို့ခေါ်တာပေါ့ဥမာအစားအသောက်ဝယ်ဖို့အတွက်တည်ထောင်ထောက်ပံ့တာရှိတယ်နောက်တစ်ခုကဒီနေထိုင်တဲ့အိမ်အတွက်ပေါ့လေအိမ်လကတက်တောင်းစီမံပေးထားတာမျိုးကြီးလည်းရှိရလို့ကျွန်တော်တို့သိရပါတယ်ဆိုတော့အဲ့ဒီအကြောင်းအရာတွေကိုလည်းရှင်းပြပြပေးပါဦး
ကျွန်တော်တို့နိုင်ငံသားပြစ်ပြီးပြီဆိုလို့ရှိရင်အဲ့ဒီခုနကတော့ဒီပြင်ဆင်လာတာတွေတိုးမြင့်သွားသလိုအစားအသောက်တွေအတွက်ထောက်ပံ့ပေးတဲ့ထောက်ပံ့ခြင်းငွေတွေကလည်းတိုးမြင့်လာပဲတစ်ဆက်တည်းမှာပဲကျွန်တော်တို့ကဒီဟောဝင်ငွေနေတယ်ဂျူရီအတွက်ကိုဒီအိမ်ယာစီမံကိန်းတွေရှိတယ်အဲ့ဒီမှာကျွန်တော်အခုလက်ရှိနေနေတာလဲအဲ့အိမ်ယာစီမံကိန်းမှာပဲကျွန်တော်နေနေတာဆိုတော့ဟိုလက်ကာကိုကျွန်တော်တို့ကချိုချိုတာတာနဲ့ရတယ်ပြောရလို့ရှိရင်ဒီအိမ်လက်ကရဲ့30ရာခိုင်နှုန်းလောက်ကိုပဲကျွန်တော်တို့ကအာပေးရတယ
်ဟုတ်ပြီကျွန်တော်အိမ်မှာတစ်ခုဖြတ်မေးချင်တာကအစိုးရကအစားအသောက်ဝယ်ဖို့အတွက်လည်းတီးခြားထောက်ပံ့ပေးတယ်ဆိုတော့လူတယောက်အတွက်ဟိုတစ်လောက်ဘလောက်ဒီအစားအသောက်ဝယ်ယူခွင့်ပေးပါလဲ
လူတယောက်ရဲ့အင်ရောက်တော့ဒီဝင်းဝေးပေါ်မှာမူတည်ပြီးတော့သူတို့တတ်မှတ်တာရှိတယ်။အဲ့ဒါကျွန်တော်ဆိုလို့ရှိရင်တော့ဖြစ်ရင်တယောက်သေးရှိတော့ဆိုလို့ရှိရင်ကျွန်တော်ကဟို80ကျော်လောက်ရတယ်။ဒါအစားတောက်တဲ့တိတက်အခုလိုအခုကျွန်တော်ကမိသားစုတွေပါရှိနေတဲ့အတွက်ကြောင့်မလို့မိသားစုတွေပါနေနေဆိုရင်တစ်လောက်ကိုကျွန်တော်က300နီးနီးလောက်ရတယ
်။မိသားစုကဘယ်နှယောက်ပါလဲ
။မိသားစု4ယောက်ပါ
။ကိုမိုးကျော်တယောက်သေးနေတော့ကျတော့တစ်လောက်ကို80ပဲပေးတယ်ဆိုတော့အဲ့တစ်လောက် 80 နဲ့လောက်ရလားဗျ။
လောက်တယ်ဗျ။ဘာလို့တော့80ဗျာဟိုမှာဒီဒါအစားအသောက်တော့က80ကျွန်တော်တို့ငွေသားတက်တက်က900 900ပေါ့နော်စ ီနိုင်ငံသားဖြစ်သွားတဲ့အတွက်ကြောင့်လို့900ဆိုလို့ရှိရင်ကျွန်တော်တို့900ကျော်800နီးနီးရတယ်ဗျ။အ
ဲ့တော့နောက်တစ်ခုကကနလို့ပေါ့လေတံပိုးနှုံတက်တာတဲ့အင်အားစီမံကိန်းတွေကိုလည်းပဲဟိုဖန်တီးပေးထားတယ်ဆိုတော့အဲ့ဒီဒီကိုနေတဲ့အိမ်ခန်းအတွက်ကောကိုကဘာတွေပေးရလဲ
။ကျွန်တော်နေနေတဲ့အိမ်ဆိုရင်အခုကကျွန်တော်ကမိသားစု၄ယောက်ရှိတဲ့အတွက်အိမ်ခန်းနှစ်ခန်းပါတယ်။နောက်ကျွန်တော်ပေးနေရတဲ့ဟာတွေကဆိုလို့ရှိရင်တော့ကျွန်တော်မီးဖို့ပေးရမယ်ရေဖို့တော့ကျွန်တော်ပေးစရာမလိုဘာလို့ဆိုတော့အိမ်လာကြတယ်မှာသူကတစ်ခါတည်းပါပြီးသားဖြစ်တယ်နောက်ဖုန်းဖို့ပေးရတယ်အဲ့ဒီနေရာမှာလဲကျွန်တော်ကနည်းနည်းလေးပြောချင်တာဗာလဲဆိုတော့ဖုန်းဆိုလို့ရှိရင်ဝင်ငွေနည်းတဲ့လူတွေအတွက်ဆိုလို့ရှိရင်တစ်လကိုသူကတစ်ပြက်ပဲပေးရတယ်တစ်ဒေါ်လာပဲပေးရတယ်ဆိုတဲ့အာမျိုးကြီးရှိတယ်နောက်ဒီမီးဖို့ဆိုရင်လဲအဲ့လိုမျိုးပေါ့ဝင်ငွေနည်းတဲ့လူတွေအတွက်ကိုဘယ်လိုဟောတာပေါ့ရှော့ပြီးတဲ့ပရိုဂရမ်မျိုးတွေလည်းရှိတယ်အဲ့ဒါလေးနဲ့ကျွန်တော်တို့ပေးနေရတယ်ပေါ့
ဆိုတော့မီးဖိုးနဲ့ရေဖိုးနဲ့ကအခုကိုပေးနေရတဲ့ဟာအပြင်ဥမာအိမ်လာကဘလောက်လောက်ပေးရလဲ
အိမ်လာကအခုကဟိုဥစားပေါ့ဟိုဝင်ငွေပေါ်မှာမူတည်တယ်ပေါ့နော်ကျွန်တော်အရင်တုန်းကဆိုလို့ရှိရင်ကျွန်တော်တယောက်တည်းနေတုန်းကဆိုလို့ရှိရင်ကျွန်တော်အိမ်လာက35ဒေါ်လာပဲပေးရတယ်ဟိုမိန်းမရောက်လာပြီးတော့မိန်းမနဲ့နေတဲ့အချိန်ကျတော့လေဆိုတော့ကလေးတယောက်နဲ့နေတဲ့အချိန်ကျတော့လေကျွန်တော်က90-95ဒေါ်လာလောက်ပဲပေးရတယ်သို့တော့အခုနောက်ပိုင်းမှာကျတော့ဒီမိမအလုတ်ထွက်လုတ်လိုက်လုတ်ပြီဆိုရင်ကျွန်တော်ရဲ့ဝင်ငွေကနည်းနည်းပိုလာပြီဆိုတော့ဝင်ငွေပိုလာတဲ့အပေါ်မှာမူတည်ပြီးတော့သူတို့ကသတ်မှတ်တယ
်ဆိုတော့အခုလိုမျိုးပေါ့ဒီမတန်ဆန်းတယောက်အတွက်အစိုးရကဒီလိုမျိုးထောက်ပံ့ပေးထားတယ်ထောက်ပံ့ပေးထားတယ်ဆိုတဲ့အခါကျတော့အစိုးရထောက်ပံ့ပေးထားတာ ਨੇ ကိုယ့်ရဲ့ကုန်ကြမ်းဈေးနဲ့ကာမိရလားလောက်ငါရလားဗျဟ
ိုအပေါ်အရှင်တော့မရှိဘူးဗျလောက်လောက်ငါကတော့ရှိပါတယ်မလောက်မငါပုံစံမျိုးဖြစ်တာတော့ကျွန်တော်တခါမှမရှိဘူးလေ
နောက်တစ်ခုကကျမ်းမာရေးအတွက်ပေါ့နော်ဒီမှာကတော့ဟိုတာမန်လူတွေအတွက်ဆိုရင်တော့ကျမ်းမာရေးအာမခံဝယ်ပြီးတော့ဒါကိုအကိုဟိုပေးရတာပေါ့လေဆိုတော့ကိုမိုးကျော်တို့အတွက်ကြတော့ကျမ်းမာရေးစောင့်ရှောက်မှုကဘယ်လိုရပါလဲ
ကျမ်းမာရေးစောင့်ရှောက်မှုနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကဟိုပါပေါ့အခမဲ့ကြပ်ပါခွင့်ရှိတယ်ပြောရရင်ဗျာရိုးရိုးဖျားနာနာတာတွေမဟုတ်ဘဲနဲ့ကျွန်တော်တို့ဒီနိုင်ငံမှာဆိုလို့ရှိရင်တစ်နှစ်တစ်ခါပုံမှန်ကျမ်းမာရေးစစ်ဆေးမှုဆိုတာလုပ်ရတယ်အဲ့ရတွေကအစလုံးပိုင်ခွင့်ရှိတယ်နောက်ပြီးတော့ဥမာစေယုံစေကံသွားလို့သေးဝယ်ရမယ်ဘာညာဆိုရင်လည်းဒီတံပိုးပေးစရာမလိုဘဲနဲ့ဟိုရရှိတယ်အဲ့ဒီအပြင်ကျွန်တော်ကကြတော့ဟိုမျက်စိမကောင်းတော့မျက်မှန်တွေပါလေလောက်ရတယ်ဗျာအဲ့ဒါဆိုလို့ရှိရင် तू ကသူ့ရဲ့ဥပဒေအရဒီလိုရှိတယ်ဂိုင်းပေါ့နော်ဒီမှာမျက်မှန်ဂိုင်းဝယ်မယ်ဆိုလို့ရှိရင်ဈေးကြီးတယ်ဗျာအဲကျွန်တော်ထင်တယ်100ကျော်200လောက်ပေးရမယ်အဲမျက်မှန်ဂိုင်းတစ်ဂိုင်းနေအဲ့ဒါဒီကို तू ကနှစ်နှစ်ကိုတစ်ချိန်လောက်ခွင့်ရှိတယ်မှန်ကဒီမှာ60ကျော်80ကျော်လောက်ပေးရတယ်တစ်ချက်ကိုပြောရရင်တော့မျက်မှန်လုပ်ရင်လည်းပေါ့ဗျာမရီကိတ်ကနေပြီးတော့ဒီကျမ်းမာရေးဆောင်ဆောင်မှုကနေပြီးတော့တာဝန်ယူပြီးတော့လုပ်ဆောင်ပေးထားတာမျိုးတွေရှိတယ်ဗျာ
။သွားရေးလာရေးအတွက်ကြတော့ခုနလိုဒီမတန်ဆွမ်းနေတဲ့အတွက်ပေါ့လေအစိုးရကအစဉ်ပြေအောင်ဘယ်လိုစီစဉ်ပေးထားပါလဲ
။တယောက်နဲ့တယောက်ကမတန်ဆွမ်းခြင်းကတူမတူဘူးပေါ့ဗျာ။ကျွန်တော်ဆိုရင်တော့လမ်းတော့ရှောက်နိုင်တယ်လမ်းလက်မရှိတာမျက်လုံးသိပ်မကောင်းတာတစ်ခုကလွဲပြီးတော့ကျန်တာကျွန်တော်လမ်းရှောက်နိုင်တာဟုတ်။ဆိုတော့တချို့လမ်းရှောက်နိုင်တဲ့လူတွေဘာတွေဆိုလို့ရှိရင်သူကပြီးတဲ့ဒီဟိုဟာဘတ်ကားရှိတယ်ဗျအဲ့ဒီဘတ်ကားကိုကျွန်တော်တို့အိမ်ကနေပြီးတော့မှအဲ့ဒါဟိုဖုန်းလမ်းခေါ်လိုက်သူအိမ်ကိုလှလာကြိုပေးတယ်ဒီဝီးချဲနဲ့ဝီးချဲသမားတွေအတွက်ပေါ့နော်တွန်းလဲလက်တွန်းလဲသမားတွေအတွက်လဲအဲ့လိုမျိုးသွားလို့ရတယ်ကျွန်တော်တို့လည်းအဲ့လိုပဲအဲ့ဒီလမ်းခေါ်လိုက်လို့ရတယ်ကိုသွားနေတဲ့နေရာကိုမှမောတွေပါသွားနေတယ်ဆိုဈေးတွေပါသွားဝယ်ခြင်းနဲ့ဆိုရင်သူတို့အဲ့ဒီဈေးရောက်တဲ့စန္ဒာတွေရှေ့ရောက်တဲ့ ठी ကိုပို့ပေးတယ်အဲ့ဒါကကျွန်တော်ထင်တယ်ဟိုဟာပေါ့ဒေါ်လာပဲပေးရတယ်ဗျအဲ့ဒါပြီးလို့ကျွန်တော်တို့ကဈေးဝယ်ပြီးလို့ပြန်မယ်အိမ်ပြန်ခြင်းနဲ့ဆိုရင်လည်းအဲ့လိုပဲဖုန်းလမ်းခေါ်လိုက်ရုံပဲ
ကိုမိုးကျော်ကဒီမှာကားမောင်းနေလို့ကျွန်တော်တို့သိရပါတယ်ဆိုတော့ဒီတံတောင်စင်နားနေပြီးတော့လက်မရှိဘဲနဲ့ဟိုဘယ်လိုမျိုးကားမောင်းနေဆိုတော့နည်းနည်းရှင်းပြပြောအောင
်ကျွန်တော်ကတော့ဒီလိုရှိတယ်ဗျကျွန်တော်ကတော့လည်းဟို driver license ထုတ်ပေးထားတယ်ကျွန်တော် driver ကားမောင်းနိုင်နေပေါ့ဗျာကားမောင်းအောင်လို့ကျွန်တော်ကဒီ license လေးပါထုတ်ပေးထားတယ်ကျွန်တော်လက်ကလည်းတံတောင်စစ်အောက်ပိုင်းမှာဟိုညာဘက်ကကျွန်တော်ကလက်ကဝေးနားလေးကကျွန်တော်ကပြတ်နေတာဟိုဘယ်ဘက်ကြတော့တံတောင်စစ်အောက်နားလေးကနေပြတ်နေတယ်ဆိုတော့အထူးပြုတ်လုထားတဲ့သူတို့ gain လေးတစ်ခုရှိတယ်အဲ့ဒါလေးကိုဝယ်ရတယ်ဗျအဲ့ဒါလေးဝယ်တက်ပြီးတော့မှကျွန်တော်ရဲ့လက်အတူလေးကိုအဲ့ဒီ gain ထဲမှာထည့်ပြီးတော့မောင်းလို့ရတယ်အဲ့လိုမျိုးတွေကိုသူတို့စီစဉ်ပေးထားတယ်
ကိုအောင်စီစဉ်တင်ဆက်ပေးနေတဲ့တုတ္တဆောင်လေးအမေရိကန်တခွင်အစီအစဉ်ကိုအင်္ဂါနေ့မနက်ခင်းမှနောက်တစ်ချိန်နှာစင်နိုင်ပါလိမ့်ရှင်။အခုဆက်လက်နှာစင်ရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါက်ခင်မျိုးသက်ကအစီအစဉ်တင်ဆက်ပေးထားပါလိမ့်ရှင်။
မြန်မာလေယာဉ်စိုက်ပျိုးရေးမှာတမျိုးချစိုက်ပျိုးတဲ့ပုံစံကနေပြောင်းပြီးဆက်တွေခင်မီနီးစနစ်တွေတုံးဖို့တွန့်ဆုံနေသူတွေအများအပြားရှိပါတယ်။မြန်မာတောင်သူတွေရဲ့တမျိုးချလက်မှုလေယာဉ်ကိုဆက်မှုလေယာဉ်ဖြစ်လာအောင်တနိုင်တပိုင်းကြိုးပမ်းနေသူတွေရှိနေတဲ့အကြောင်းဒီတစ်ပတ်မှာပြောပြပါရစေ။စိုက်ပျိုးရေးမှာခင်မီစက်ကရီယာတွေနီးပညာတွေကိုတုံးလာဖို့ဆိုရင်ကျေးလက်နေတောင်သူတွေကိုယ်တိုင်ဆက်တွေနဲ့ထိတွေ့ဖို့ဘလို့နီးပညာတွေပေါ်နေတယ်ဆိုတာကိုသိကြဖို့လိုပါတယ်ဒီလိုဖြစ်လာဖို့အတွက်အစိုးရလုပ်ပေးမှာကိုစောင့်နေမယ်အစားနားလည်တက်ကျွမ်းသူတွေအနေနဲ့ကိုတက်နိုင်တဲ့နေရာကနေတဒက်တအားအကူအညီပေးနိုင်တယ်ဆိုတာကိုလက်တွေ့ပြသူတွေရှိနေပါတယ်မြေပဲဆိုင်ပြတဲ့နေရာမှာမျိုးစစ်ချကြိယာကိုလက်တွေ့သုံးပြပြီးဆက်မှုလေယာကနေရတဲ့အကျိုးတွေကိုတောင်သူတွေသိအောင်မိတ်ဆက်ပေးဖို့အတွက်ကြိုးပမ်းနေတယ်လို့ပြောလာသူကတော့စိုက်ပျိုးရေးသုံးကိရိယာတွေထောက်လုပ်နေတဲ့ Pioneer Agribusiness Company ကဒေါက်တာမျိုးအောင်ကျော်ပ
ါ။ပကူးတိုင်းကကဝမြို့နယ်ပေါ့။အဲ့ထက်ရွာလေးတရာမေသမားကြီးပေါ့နော်။သူတို့ကတော့ကျွန်တော်မျိုးစီချကိရိယာဆယ်လမ်းမလောက်ချားတဲ့အခါကျတော့ပထမတော့ပူညံပူညံပေါ့။ဆရာဟာလည်းမျိုးတော့မကုန်ဘူးနဲ့ဒါပေမဲ့အကျဲကြီးရေဆိုလို့ရှိရင်တဲ့အပင်နေတဲ့အခါကျထွက်နှုံးနေကြမယ်လို့သူတို့ထင်တာပေါ့နော်။လုံရင်းနဲ့ဘာဖြစ်လာလဲဆိုတော့တပင်းရဲ့အသီးနှုံးကသူတို့မျိုးကြအသီးကိုလက်နဲ့ချပြီးတော့စိုက်တဲ့ဟာလေ2စား3စားလောက်တဲ့နေတာအဲ့ကျွန်တော်ရွေးတောင်နေရလေအဲဟိုပုံမှန်20လောက်ပဲပါတယ်ကျွန်တော်ဟာ60လောက်ဒီပါတဲ့ခါကျတော့သူအဲ့ပါတယ်မျက်လုံးပြူးသွားနှုတ်လဲနှုတ်ကြည့်ရောတမျိုးကြသူစိုက်တဲ့ချင်းကတအေးကောက်ဒင်းပြလာလောက်ထွက်တယ်အခုကျွန်တော်နီးနေနေစိုက်တယ်စိုက်ကော132ငတင်းထွက်တယ်အဲ့ပါတယ်သူတော်တော်လေးမျက်နှာကိုပြုံးနေတာပဲနောက်ပြီးတော့ထွက်တဲ့မြေပဲတော့မှန်သမျှအပြင်းကိုမပါတာလုံးမိတ်လုံးချက်ကိုမပါတာ
လေယာဉ်သုံးပစ္စည်းတွေကတချို့မျိုးစီချကရိယာတွေဟာမျိုးစီနဲ့မကဘဲမျိုးစာပေးတဲ့နေရာမှာပါတုံနိုင်ပါတယ်
ကျွန်တော်တို့မျိုးစာကောင်းကောင်းထည့်တဲ့အခါကျတော့အိတ်ကို9000ခွဲလောက်ရှိတယ်တခါမြေပဲလေးကချောခံပြီးတော့သူစီးတော့ကောင်းကောင်းထွက်ပြီးတဲ့အခု32တင်ပူထွက်တဲ့တကြောင်မလို့ကျွန်တော်3သိန်းကျော်ပူရမယ်တဲ့သူကအဲ့လိုကိုပြောသွားတယ်အဲ့တော့သူထည့်လိုက်တဲ့ input တဲ့အစ5000ကျော်ကျော်လောက်ကြီးကက်သွားတယ်ဆိုတော့သူအများကြီးကျေနပ်သွားတယ်အဲ့ဒီအားကိုအနီးနားလေသမားတွေကလည်းလာပြီးတော့ကြည့်တယ်သူတို့ကကျွန်တော်အဲ့သုံးတဲ့မြေဩဇာဈေးကြီးတဲ့ခါကျတော့သူတို့အနေနဲ့မသုံးလို့ကြောက်ဘူးလေအဲ့တော့အဲ့တော့လေသမားတယောက်ကဘာပြောလဲဆိုတော့ကျွန်တော်တို့အခု line ငုတ်ထုတ်ထိုင်ကြည့်လို့ဒါယုံတာနော်တဲ့ဆရာတို့သာပြောရင်ကျွန်တော်ယုံရင်မှယုံပါတဲ့အဲ့ဒါကြောင့်လေသူတို့လက်တွေ့လည်းမြင်နေနောက်သူတို့ကိုယ်တိုင်လည်းမြေပဲနေနေ line နှုတ်ကြည့်တယ်တွေ့လိုက်တဲ့အတောင်တီတယ်ကွာသူတို့အားနေချက်ကဘယ်လိုဆိုတော့သူအဲ့ပါတယ်တီတီချာချာမြင်သွားတာကိုင်းတဲ့ကို line ပြောသူတို့နှုတ်တာတပင်းချင်းနှုတ်ပြောကြည့်တာပေါ့နော်အားနေချက်ရှိတဲ့အပင်လည်းရှိတာပေါ့ဒါပေမဲ့တော်တော်များများဥပမာ 70% လောက်ကအတောက်တွေအများကြီးများနေတဲ့ခါကျတော့သူတို့ကောင်းကောင်းလက်ခံသွားတယ်။အကြောင်းဆိုမြေပဲတောင်သူကသူတို့ဘယ်လိုဆိုတာသိနေတာဟုတ
်။အကျိုးမြတ်ပိုးပြီးဖြစ်တွန်းအောင်မှန်ကန်တဲ့ဤပညာကိုသုံးဖို့လိုတာမို့ဒီဤပညာတွေကိုတောင်သူတွေလက်တွေ့သိလာအောင်လုပ်ပေးနေတယ်လို့လည်းပြောပါတယ်။တောင်သူအများစုဟာစိုက်ပျိုးရာမှာသမယိုးချဤတွေနဲ့တင်လောက်ကင်နေကြတာမဟုတ်ဘဲစိုက်ပျိုးပြီးချိန်မှလည်းအချောက်ခံဆက်တို့ကြိတ်ခွဲဆက်တို့သုံးလာလို့အလေးအနက်နဲ့အောင်လူရင်အားနဲ့အချိန်ကုန်တက်တာအောင်စက်ကရီယာတွေနဲ့လုံနိုင်တဲ့နည်းတွေရှိတာကိုသိပြီးမသိကြသေးပါဘူး
။သမယိုးကြတွေပဲများတာပေါ့နော်။ဟိုဘယ်နေရာကြီးကြီးဥမာသဘာပဲကြီးကြီး၊ပဲပဲကြီးကြီး၊ပြောင်းပဲကြီးကြီး။ဒီထုတ်ကုန်တွေမှာသူတို့အနေနဲ့ mechanical drying ဆိုတဲ့အပိုင်းကိုတောင်းတော့မတုံးရတဲ့အခါကျတော့သူ့ရဲ့6သိန်း6တက်တဲ့ကာလာအတွင်းမှာသူလူချင်းရဲ့အရှူဓာတ်ကိုရပြီးမှသာလေကုန်ပစ္စည်းတွေပျက်စီးတယ်ဆိုတဲ့အပိုင်းအင်မတန်နေသွားမယ်။ဥပမာတော့ဇဘာပေါ့နော်။ဒီခုခါမှာရေးချွေးစဲနေနဲ့လှုပ်လိုက်တဲ့အခါကျတော့ဒီတရအတွင်းမှာဟိုဇဘာက900နဲ့1000ကျဆက်ချင်းကိုဝုန်းနဲ့ကိုထွက်လာတယ်။ဒီဇဘာကို24နာရီပင်ပြည်ချာရ6နိုင်ဖို့လုံးမှသာလေသူ့ရဲ့အရည်အသွေးပိုင်းကအကောင်းဆုံးအခြေအနေကိုရမှာ။အော်ဒီတမျိုးကြနေနဲ့သွားလန်းလို့ကတော့စိတ်ချရတဲ့အစိုးရရောက်ဖို့ဆိုရင်3ရက်လောက်3နေလောက်ကိုတခြားလှမ်းရပါတယ်။အဲလှမ်းတဲ့နေရာမှာစနစ်မကျလေသူ့အရေးသွေးပိုင်းနဲ့အားနည်းချက်တွေရှိသေး။အဲ့နေရာမှာသွားရီကျိုးမဲ့ကိစ္စအယောင်တွေပြက်မဲ့ကိစ္စမှုတွေပေါက်မဲ့ကိစ္စဒါတွေကဒီအချိန်တိုတွေမှာဖြစ်လာနိုင်တဲ့ပြဿနာတွေ။ဇဘာပြင်မှာသပကွန်ကထုတ်ထားတဲ့အခါကျတော့အသွေးပိုင်းမှာဘာဖြစ်လဲဆိုတော့ဘယ်သူမှတည်ချာမသိဘူး။လယ်သမားလည်းမသိဘူး၊စက်ပိုင်းလည်းမသိဘူး။သူတို့အနေနဲ့ရောင်းရင်းဝယ်တာကြတော့ဇဘာပြင်ဘီရောဆိုတဲ့စိတ်ရှိတဲ့အခါကျတော့မိမိရဲ့ကုန်ထုတ်ကုန်ရဲ့ရည်သွေးကို ကောင်းအောင်ကြိုးစားဖို့ဆိုတော့ဘယ်သူမှအာမထက်ကြဘူး။အဲ့ဒီအခါကျတော့ TV တပြေးပြေးဒီအားနဲ့ချက်တွေကကျွန်တော်တို့ဒီဆန်ဆယ်လောကမှာဒီအစပိုင်းနဲ့ကမကောင်းတဲ့အခါကျဒီအနောက်ပိုင်းမှာလည်းဘယ်လိုမှမကောင်းနိုင်တော့ဘူး။ဘလောက်ပဲကြိတ်ခွဲတဲ့ဆက်ကအကောင်းကောင်းသွင်းလာတဲ့ကုန်ကျန်းကအည်သေးမကောင်းရင်ဘယ်လိုမှကောင်းကြရအကြောင်းမရှိဘူး။ကြောင်းလာတဲ့ရိတ်သိမ်းစနစ်နဲ့အတူကျွန်တော်လိုင်ရောညီတွေဖြစ်ဖို့ကဒီအချောက်ခံချက်တွေမတုံးလို့ကိုမရအောင်ခင်ဗျ။ဒါကကျွန်တော်တို့တကယ်ကိုတွန်းတိုးတိုက်တိုက်ကိုပြောနေရတာပေါ့နော်။
ခင်မီစက်ကရီယာတွေကိုသူ့နေရာနဲ့သူတုံးလာမယ်ဆိုရင်မှုတက်တာလို့စားသုံးသူအတွက်ကျန်းမာရေးထိခိုက်စေတဲ့အန္တရာယ်ဖြစ်နိုင်တာတွေကိုပါကာကွယ်နိုင်နေဆိုတာသိစေချင်တယ်လို့လည်းပြောပါတယ်
။ဒီကြီးနံနေရာအဲ့ပိပိချာချာ၆အောင်တွေ့အောင်မလုပ်ရင်သူ့နောက်ဆက်တွဲကကျန်းမာရေးနဲ့ပတ်သက်တဲ့ပြဿနာတွေကြီးရအောင်ဥပမာအဖြစ်ကျွန်တော်တို့ဒီမြေယုတ်တီးပေါ့နော်။ဒါအညာမှာဆိုလို့ရှိရင်ဒီတိုင်းသဲပေါ်မှာပဲလှမ်းကြတယ်။အညာတော့ဒါ၆၆တွဲတွဲဖြစ်တဲ့အခါကျတော့သဲပေါ်မှာလှမ်းနေပါပါကိုမချင်းကြဘူးတချို့ကြတော့လေတမန်နလင်းလိုအားပြုံးပေါ့လမ်းနေတချို့ကြပါပါလမ်းတာတဲ့ထူထူလမ်းတာများတယ်ကုန်ကျင်ရများတဲ့ခါကျတော့သူတို့နည်းဒီမှုရောမှုရတယ်ဒါပေမဲ့အချိန်နဲ့အမျှသူကဘာဖြစ်လာလဲဆိုတော့အထင်းမှာမှုတက်တဲ့ပြဿနာတွေကအများကြီးဖြစ်လာတယ်။ဘာကြောင့်လဲဆိုတော့လမ်းလိုက်ပြီဆိုတဲ့ကွာဒီမြေဦးတီးထဲမှာရှိတဲ့အဆူတက်ကအပြင်ကိုထွက်တယ်။အပေါ်ပိုင်းကမြေအောင်ကြီးရဲ့အားနဲ့ခြောက်ဖို့ရှိနေမယ်သူ့အောင်မှာရှိတဲ့ဒီမြေဦးတီးတွေကအထင်းမှာဆူတက်လာတယ်အဲ့ရေတက်ကထွက်လာတဲ့ခါကျ condensation ဆိုတဲ့အထက်မှာအိုက်ပြီးတော့ဆိုးလာတယ်ဆိုးလာပြီးဆိုတာနဲ့အဲ့အထက်မှာကြီးတဲ့မြေဥသီးတွေကအနည်းနဲ့များမှိုတက်လာတာဒီမှိုကလူတွေကိုဒုက္ခပေးတဲ့ aflatoxin ဖြစ်နေတဲ့ခါကျတော့စားလို့ရှင်ပြဿနာတက်ပါမြေဥသီးကုန်တယ်ဒီနေနဲ့လက်နဲ့တော့ကောက်တယ်ကောက်ပေမဲ့တူတူကူကူဟိုများများကောက်ပြီးများများအယောတွေများလीပဲလေအဲ့တော့တော်တော်ဆူဆူဝါးအောင်ကောက်ပြီးတော့တောင်တန်လောက်ကျတော့ခြံထားခဲ့တာတွေရှိတဲ့ခါကျတော့ဘာပဲပြောပြောကုန်သေးတယ်နီးနေရအယောတွေဆိုတဲ့ကိစ္စကိုစဉ်းစားတဲ့ခါကျတော့ဟိုတိတိယောက်မလုကြဘူးပေါ့နော်လုကြတော့ကျွန်တော်တို့စားတောင်းနေတဲ့ဂျုံပစ္စည်းတွေမှာစီတီဆိုတဲ့ပြဿနာကတော်တော်လေးကြီးလာတယ်ပေါ့နော်နေလန်းနေဆိုတဲ့နေရာမှာများသောအားဖြင့်ကျွန်တော်တို့တိတလောက်ကတော့9ရက်လောက်လှမ်းရတယ်ကျွန်တော်တို့အခုဆိုရင်ငွေသီးကိုဒီဆိုလာဒရိုင်ယာတွေထဲမှာထည့်ပြီးတော့လှမ်းလိုက်တဲ့ခါကျတော့အချိန်ကတော်တော်လေးကျုံသွားတယ်အချိန်နဲ့9ရက်လောက်ဆိုရတဲ့သဘောရှိပါတယ်
အစမျိုးအောင်ကျော်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆုံကြအောင်လို့နော
်။တော်ခင်မျိုးသက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့ဉာဏ်ပညာအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါလေရှင်။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုအတန်လွင့်ချိန်ပြီးပြီးချင်းမြန်မာစံတော်ချိန်ည7:00နာရီကနေ 17:00 နာရီထိလိုင်းဒိုမီတာ 32.52 တို့ကနေပြန်ပြီးတော့နားဆင်နိုင်ပါလေရှင်။ခုတောက်ကြနေညာပဲထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်အောင်ကပြောပြပေးပါမယ်ရှင်
။ American သမ္မတ Donald Trump က FBI ညွှန်ကြားမှုအောင် James Comey ဟာအမျိုးသားလူမျိုးရေးအချံပေး Michael Flynn ကိုဘဝပြောင်းလုပ်ခဲ့ပြီးတော့ဒီအတွေ့အကြုံတွေကိုစာအုပ်ရေးသားထုတ်ဝေရာကနေငွေကြေးအမျက်စွန်းတွေလည်းရခဲ့ကြောင်းဆွဆဲပြဆိုပါရယ်။လွန်ခဲ့တဲ့နှစ်အတွင်း Trump နဲ့အဲ့ဒီအချိန်ကပြည်ထောင်စုစုံစမ်းစစ်ဆေးဘီရို FBI ညွှန်ကြားမှု James Comey တို့တွေ့ဆုံခဲ့ကြတာရင်းနဲ့ပတ်သက်ပြီးတော့ကိုမေးရေးသားထားတဲ့မှတ်တမ်းတွေကြာတာပရင်းနေ့ကပေါက်ကျလာခဲ့ပြီးတဲ့နောက် Twitter မှာ Trump ကအဲ့ဒီလိုရေးသားလိုက်တာပါကလင်ကစ် James Comey ဟာမှတ်တမ်းမရာတွေကိုဖောက်ချလင်ညာခဲ့တယ်လို့ဘလို့မှမရေးသိခဲ့တဲ့စာအုပ်အမျိုးအစားရေးသားထုတ်ဝေရာကနေငွေအမြောက်များရရှိခဲ့တဲ့တစ်ချိန်ထဲမှာပိုဂျူကြီး Flynn ရဲ့ဘဝကိုဖျက်ဆီးနိုင်ခဲ့တယ်ဒါဟာ American Standard Bureau နဲ့ကန့်ညီရလားအဲ့ဒီလိုဖြစ်တဲ့လားကျွန်တော်တော့အဲ့လိုမထင်ပါဘူးလို့ Trump ကရေးသားခဲ့ပါတယ်အမေရိကန်ဘဟုထောင်လိုင်းအေဂျင်စီ CIA ညွှန်ကြားမှု Mike Pompeo ဟာမြောက်ကိုရီးယားနိုင်ငံပျော်ရွှင်မှုကိုတက်ရောက်ပြီးတော့မြောက်ကိုရီးယားကောင်းဆောင် Kim Jong-un နဲ့လျှို့ဝှက်တွေ့ဆုံခဲ့တာဟာအမေရိကန်ပြည်ထောင်စုနဲ့မြောက်ကိုရီးယားထိပ်သီးစီးမွေးပွဲဖြစ်မြောက်စေရေးလိုအပ်တဲ့ဆောင်ရွက်ချက်တွေကိုလုပ်ကင်လိုက်တဲ့အကောင်းဆုံးလက္ခဏာဆောင်တဲ့သင်္ကေတဖြစ်တယ်လို့ကြေညာသူတွေကထောက်ပြကြပါရတယ်။ဝါရှင်တန်မှာတွေ့ဆုံမှုအမေရိကန်သမ္မတ Donald Trump ရဲ့ဖိတ်ကြားချက်ကိုရုရှားသမ္မတ Vladimir Putin အနေနဲ့လက်ခံဖို့ဆန္ဒရှိကြောင်းရုရှားနိုင်ငံသားဝန်ကြီး Sergey Lavrov ကပြောကြားလိုက်ပါရတယ်။နိုင်ငံပိုင်သတင်းဌာန RIA Novosti နဲ့တွေ့ဆုံမိန့်ခွန်းအတွင်းပူတင်ဟာတွေ့ဆုံဆွေးနွေးပွဲအတွက်အစင်းနဲ့ဖြစ်နေပြီလို့ဝန်ကြီး Lavrov ကပြောကြားခဲ့တာပါခင်ဗျာ
။ဧပြီလ20ရက်တောက်ကြနေညပိုင်းထိပ်တန်းရောက်နေတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်အောင်ပြောပြပေးသွားတာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ Nick Evanna ဖြစ်ပါလိမ့်ရှင်။ View American တာရဲ့စနေနေ့မနေ့ဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ2440နဲ့51လိုင်းဒုတိယနိုင်ဝက်မှာလိုင်းလမ်းမီတာ190တို့ကနေပြီးတော့ဖန်ယူနိုင်နိုင်ကြပါတယ်။ VOE သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေ။ VOE ကိုနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.
Welcome.